of America in Burmese.
ပြည်ရည်ကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်စက်တင်ဘာလ24ရက်တောက်ကြနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းကီလိုမီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါကျွန်တော်တို့အခုတိုက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါမြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်နိုင်ငံရေးအကျပ်တဲတွေနဲ့ပတ်သက်လို့အာဆီယံနိုင်ငံကြီးရေးဝန်ကြီးတွေနဲ့အမေရိကန်နိုင်ငံကြီးရေးဝန်ကြီးဆွေးနွေးတဲ့တွင်ကုလသမဂ္ဂထူထောင်ရေးညီလာခံမိန့်ခွန်းတွေမှာအာဖရိကခေါင်းဆောင်တွေကကိုဗစ်ရောဂါကာကွယ်ဆေးရရှိနိုင်မှုမညီမျှတာတွေကိုပြောဆိုလိုက်ကြတဲ့တွင်တွေပါဝင်ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာတွင်တွေကိုဒေါခင်မျိုးတက်နဲ့အတူပြောပြပေးတော့မှာပါ
NUG အစိုးရအဖွဲ့ဝင်တွေတန်တမန်တွေကနေပြီးတော့ဒီအမေရိကန်အစိုးရတာဝန်ရှိသူတွေနဲ့ကြာသာပရိနေတော်ကတွေ့ဆုံဆွေးနွေးခဲ့ကြပါတယ
်။အမေရိကန်နိုင်ငံသားဝင်ကြီးဌာနမှာရှိတဲ့နိုင်ငံသားဝင်ကြီးရဲ့အတိုင်းအမြံဆိုတော့ပေါ့နော်။ဘာပဲပြော policy ချမှတ်တဲ့ဥစ္စာတွေမှာသူ့ရဲ့အခန်းကဏ္ဍကအများကြီးရေးပါပါတယ
်။ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးကျော်မိုးထွန်းပြောသွားတာပါ။အပြည့်စုံကိုတော့တဲ့င်းတွေအပြီးမှာတင်ဆက်ဖို့ရှိပါတယ်တခါစကိုင်းတိုင်းဒဇယ်မှာနေအိမ်တွေမီးရှို့ခံရပါတယ်နေဆက်မဲဆောင်မြို့မှာတော့မြန်မာတွေကိုမေရော်ဆေးကန်းကနေကိုဗစ်ကာကွယ်ဆေးတွေထိုးပေးနေပါတယ်ဒီလိုတဲ့င်းတွေနားဆင်ရပါမယ်အပတ်စဉ်ကဏ္ဍတွေကိုလည်းတင်ပြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာတဲ့င်းတွေကိုကုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ကပြောပြပေးမှာပါ
မြန်မာနိုင်ငံမှာဆင်အာနာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအကျပ်တဲတွေနဲ့ပတ်သက်လို့အရှေ့တောင်အရှနိုင်ငံများအသင်းအာဆီယံနိုင်ငံကြီးဝန်ကြီးတွေနဲ့အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကင်ကြာသပတေးနေ့ကဆွေးနွေးပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်လို့ရတဲ့ကိုအဆုံးသတ်အောင်စစ်တပ်ကိုဖိအားပေးဖို့နဲ့အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာဘုံသဘောတူညီချက်၅ရပ်ကိုလိုက်နာဖို့အရေးကြီးဆောင်ရွက်မယ်ကိစ္စတွေပါဝင်နိုင်ငံတကာနဲ့ဒေသရင်းစိန်ခေါ်မှုတွေကိုအာဆီယံနိုင်ငံကြီးဝန်ကြီးတွေနဲ့ဆွေးနွေးတဲ့အကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလတည့်ရစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအကျပ်တဲတွေနဲ့လက်နက်ကင်ပိပကတ်တွေပေါ်ပေါက်နေတာကိုဖြေရှင်းမှုအာဆီယံအသင်းကထုတ်ကိုယ်စားခန့်အပ်တာပါဝင်ဘုံသဘောတူညီချက်၅ရပ်ချမှတ်ထားတာဖြစ်ပါတယ်အာဆီယံထုတ်ကိုယ်စားဖြစ်ခန့်အပ်ထားတဲ့ဘရူနိုင်ဒုတိယနိုင်ငံကြီးဝန်ကြီးအေရဝန်ယူဆပ်ကိုမြန်မာနိုင်ငံအမြန်ဆုံးစီလို့ဖို့လဲအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ကက်သရင်ထိုင်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတိုက်တွန်းထားတာပါဘုဒူးနေမှာပဲအမေရိကန်နိုင်ငံကြီးဝန်ကြီးဌာနအတိုင်ပင်ခံရရှိဒါရက်ရှင်လေးကလည်းကုလသမဂ္ဂဆိုင်ရာမြန်မာသံတမန်ကြီးဦးကျော်မိုးထွန်းအန်ယူဂျီမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်နဲ့နယူးယောက်မြို့မှာတွေ့ဆုံခဲ့တာပါမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့တရားဥပဒေစိုးမိုးဖို့လူ့ခွင့်ရေးနဲ့တန်တူညီမျှမှုတွေအတွက်ကိစ္စတွေကိုအလေးထားဆွေးနွေးသလိုကိုဗစ်ကာယောဂါနဲ့ရင်ဆိုင်နေရတဲ့မြန်မာပြည်သူတွေကိုကူညီနိုင်ဖို့လဲဆွေးနွေးခဲ့တဲ့အကြောင်းနိုင်ငံရေးဌာနကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ
်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေဟာတိတိတသားဆိုးဝါးနေတဲ့အပြင်အာဏာသိမ်းတဲ့စစ်တပ်ရဲ့ချိုးဖောက်မှုတချို့ဟာလူသားလူပေါ်မှာကျူးလွန်တဲ့ယာစွင့်မှုအထိဖြစ်နိုင်ခြေရှိနေတယ်လို့ဂျနဗာရုံးချုပ်မှာကျင်းပနေတဲ့48ကြိမ်မြောက်အစည်းအဝေးမှာစက်တင်ဘာ23ရက်ကျက်တပရီနေ့ကကုလသမဂ္ဂလူခွင့်ရေးမဟာကော်မရှင်နာမင်းကြီးမီရှဲဘက်ရှလက်ကပြောကြားလိုက်ပါတယ
်။ Human rights situation in Myanmar has deteriorated significantly as the far-reaching
မြန်မာနိုင်ငံမှာစစ်တပ်ကအာဏာဆက်ပြီးတင်ထားတဲ့အတွက်ပြည်သူတွေရဲ့ဘဝတွေမျှော်လင့်ချက်တွေဆူဆူဝါးဝါးကျေမွတ်ပျက်စီးနေတာနဲ့အမျှနိုင်ငံတလွှားလူခွင့်ရေးအခြေအနေကအတော်ကြီးကြီးမားမားပျက်စီးယိုယွင်းနေတာပါ။ဒါအပြင်မြန်မာနိုင်ငံမှာပြည်ပက္ခတွေဆင်းရဲမွဲတေမှုနဲ့ကာယောဂါထံခံရမှုကတချိန်တိုးတိုးလာနေတယ်လို့ဖိနှိပ်မှုတွေအကြမ်းဖက်မှုတွေနဲ့စီးပွားရေးပြိုကွဲမှုဒဏ်တွေကိုပါရင်ဆိုင်နေရတာဖြစ်ကြောင်းပြောသွားတာပါ။သူတင်သွင်းခဲ့တဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံတွင်ဆိုးရတဲ့လူခွင့်ချိုးဖောက်မှုတွေနဲ့နိုင်ငံတကာလူသားချင်းစာနာမှုဥပဒေချိုးဖောက်မှုတွေအများပြားရှိနေကြောင်းမှတ်တမ်းတင်ထားတယ်လို့လည်းပြောပါတယ်။စစ်တပ်ကစစ်ရာဇဝင်မှုတွေလက်နက်ကင်တိုက်ပွဲတွေဆက်လုပ်နေတယ်လို့အရက်သားတွေပေါ်မှာစနစ်တကျဓမ္မမဟုတ်ချေချေပြန့်ပြန့်ကျူးလွန်မှုတစ်စိတ်တည်းပိုင်းဖြစ်ဒီချိုးဖောက်မှုတွေကအများပြားဟာလူသားလူပေါ်ကျူးလွန်တဲ့ရာဇဝင်မှုမြောက်နိုင်ခြေရှိတယ်လို့ပြောပါတယ်။မြန်မာရေးဆွေးနွေးသူတွေကကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးရုံးကမြန်မာနိုင်ငံကိုအတားအဆီးမရှိဘဲအပြည့်အဝလာရောက်ခွင့်ပြုဖို့နဲ့သူတို့နဲ့ပူးပေါင်းဆောင်ရွက်သူတွေကိုလက်တုံပြန်လာဖိအားပေးတာတွေမလုပ်ဖို့တောင်းဆိုခဲ့ကြပါတယ
်။ဩစတြေးလျနိုင်ငံတွင်ဒီဇယ်စွမ်းအင်တို့ရင်ငုံသင်္ဘောတွေတိစောက်ပေးမယ်အစီအစဉ်ပြတ်ခတ်ပြီးတဲ့နောက် အမေရိကန်နဲ့ဆက်ဆံရေးထိခိုက်ခဲ့ရတာတွေကိုကုစားဖို့လက်တွေ့ဆောင်ရွက်မှုတွေနဲ့အချိန်ပေးရလိမ့်မယ်လို့ပြည်ထောင်နိုင်ငံကြားရေးဝန်ကြီးယောင်းဤလာဒရီယန်ကအမေရိကန်နိုင်ငံကြားရေးဝန်ကြီးအန်တိုနီဘလင်ကင်ကိုပြောလိုက်ပါတယ်။ဩစတြေးလျနိုင်ငံအတွက်နျူကလ িয়ার စွမ်းအင်သုံးရင်ကိုသင်းမောတွေကိုအမေရိကန်နဲ့ဗြိတိန်တို့ကတိစောက်ပေးမယ်အစီအစဉ်ကိုပြီးခဲ့တဲ့သတင်းပတ်ထည်ကြီးညာလိုက်တဲ့အတွက်ပြည်ထောင်နိုင်ငံကမချေမနှက်ဖြစ်ရာကအမေရိကန်နဲ့ဩစတြေးလျကတာမန်ကြီးတွေကိုပြန်လည်ဆင့်ခေါ်တဲ့အထိဖြစ်ခဲ့တာပါ။နှစ်ပေါင်းများစွာလက်တွဲလာတဲ့မဟာမိတ်ကသစ္စာဖောက်တယ်လို့ခန်းစားမိတဲ့အကြောင်းလဲပြည်ထောင်နိုင်ငံကြားရေးဝန်ကြီးကဒီသတင်းပတ်ဆော်ဝဲမှာပဲပြောဆိုထားပါတယ်။သဘောတူညီချက်အသင့်နဲ့ပတ်သက်ပြီးပြည်ထောင်နိုင်ငံကိုအတိမပေးပဲအမေရိကန်ကလက်နက်ချီဖုံးကွယ်ထားတယ်လို့လဲနယူးယောက်ကုလသမဂ္ဂရုံးချုပ်မှာသတင်းထုတ်တွေကိုပြောခဲ့တာပါ။မဟာဗျူဟာအရအရေးကြီးတဲ့ကိစ္စရပ်တွေမှာနှစ်နိုင်ငံကြားအလေးနက်ထားတိုင်ပင်ဖို့အင်ဒိုပစိဖိတ်ဒေသမှာပူးပေါင်းဆောင်ရွက်ရေးဥရောပသမဂ္ဂ EU ရဲ့မဟာဗျူဟာရေးနဲ့ပတ်သက်လို့နိုင်ငံကြားရေးဝန်ကြီးတို့ဆွေးနွေးခဲ့တဲ့အကြောင်းလဲအမေရိကန်နိုင်ငံကြားရေးဌာနပြောခွင့်ရပုဂ္ဂိုလ် Ned Price ကပြောဆိုခဲ့ပါတယ်။ NATO ဖော်နေဖြစ်ကြတဲ့အမေရိကန်နဲ့ပြည်ထောင်နိုင်ငံတို့ကြားယုံကြည်မှုပြန်လည်တည်ဆောက်နိုင်ဖို့သမ္မတဂျိုးဘိုင်ဒန်နဲ့ပြည်ထောင်သမ္မတ Emmanuel Macron တို့လည်းဗိုလ်ထုံးတွေကတယ်လီဖုန်းဆက်ပြောဆိုခဲ့ကြပါတယ်။
တရုတ်ရဲ့ဩဇာကြီးထွားလာမှုကိုရင်ဆိုင်နေတဲ့ Indo-Pacific ဒေသတွင်လုံခြုံရေးအတွက်ပူးပေါင်းဆောင်ရွက်တဲ့ American, Japan, Australia နဲ့ India လေးနိုင်ငံပါဝင်တဲ့ Quad အဖွဲ့ခေါင်းဆောင်တွေဟာတောက်ကြနေမှာ Washington DC မှာလူကိုယ်တိုင်တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ American သမ္မတ Joe Biden, Australian ဝန်ကြီးချုပ် Scott Morrison, India ဝန်ကြီးချုပ် Narendra Modi နဲ့ Japan ဝန်ကြီးချုပ် Yoshihide Suga တို့ဟာ March လတုန်းက online ကတွေ့ဆုံခဲ့တာဖြစ်ပြီးခုတော့ပထမဆုံးချိန်ဖြစ်တဲ့လူကိုယ်တိုင်တွေ့ဆုံဆွေးနွေးကြမှာပါ။ကွတ်ကောင်ဆောင်တွေဟာအချင်းချင်းချဆက်ဆံရေးပုံမနှဆိုင်လာစေဖို့အပြင် COVID-19 တိုက်ဖျက်ရေးဥရုယာတီဆိုင်ရာပြဿနာဖြေရှင်းရေးတိုးတက်လာတဲ့နည်းပညာနဲ့ကွန်ပျူတာဆိုင်ဘာနည်းပညာဆိုင်ရာလက်တွဲဆောင်ရွက်ရေး Indo-Pacific ဒေသလွတ်လပ်ပွင့်လင်းပြီးပုံမရှိလာစေရေးဆိုင်ရာကိစ္စရပ်တွေကိုဦးစားပေးဆွေးနွေးမယ်လို့သမ္မတ MD ပြောခွင့်ရဂျန်ဆာကီကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ကျုပ်ကဒေတာရင်းမှာစစ်စခန်းတွေတိုးမြင့်ဆောက်လုပ်နေတယ်လို့ဒီစခန်းတွေကိုအရေးပါတဲ့ရေလမ်းကြောင်းတွေထိန်းချုပ်ဖို့အသုံးပြုနေတာဖြစ်ပါတယ်။
ဒီရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 9ဒိုင်းနိုမီတာ40 kHz 9.13 9ဒိုင်းနိုမီတာ51 kHz 5.85နဲ့ဒိုင်းလမီတာ190 kHz 15.5တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်။ဒီရီအမေရိကန်တံမြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။နိုင်ငံကခေါင်းဆောင်တွေတက်ရောက်နေတဲ့နယူးယောက်ကုလသမဂ္ဂရုံးချုပ်ကနှစ်ပတ်လည်ထွေထွေညီလာခံမှာအာဖရိကတိုက်နိုင်ငံတွေကခေါင်းဆောင်တွေကိုဗစ်ကပ်ရောဂါကာကွယ်ဆေးရရှိနိုင်မှုမညီမမျှအခြေအနေတွေကိုမိမောင်းထုတ်ပြောဆိုလိုက်ကြပါတယ်
။ It is an indictment on humanity that more than
ကမ္ဘာမှာကာကွယ်ဆေးတွေရဲ့82ရာခိုင်နှုန်းကျော်ကိုချမ်းသာတဲ့နိုင်ငံတွေရယူထားကြပြီးတရာခိုင်နှုန်းနောက်မှပြည့်တဲ့ပမာဏလောက်ကသာဆင်းရဲတဲ့နိုင်ငံတွေရရှိကြတာကြောင့်လူသားတူပေါ်စင်ချက်ချရောက်နေပါတယ်။ဒီကိစ္စကိုအရေးကြီးမဖြေရှင်းနိုင်မှုဆိုရင်တော့ကာယောဂါကြီးတာရှင်နေမှာဖြစ်ပြီးနောက်ထပ် virus မျိုးကွဲတွေပေါ်ပေါက်ပြန့်နှံ့လာပါလိမ့်မယ်လို့တောင်အာဖရိကသမ္မတဆီရမာဖိုဆာကကြာသာပြီးနေ့ကကုလသမဂ္ဂမိန်ကွန်းမှာပြောဆိုသွားတာပါ။အာဖရိကသမ္မတအပါဝင်အာဖရိကတဲ့နိုင်ငံတွေကခေါင်းဆောင်တွေကတော့ကိုဗစ်ရောဂါကာကွယ်ဆေးထုတ်လုပ်နိုင်အောင်အထူးသဖြင့်ဝင်ဝင်နေတဲ့နိုင်ငံတွေအတွက်ကမ္ဘာကုန်သွယ်ရေးအဖွဲ့ WHO ကသတ်မှတ်ထားတဲ့ညာနာဥစ္စာပစ္စည်းပိုင်ဆိုင်မှုထိန်းချုပ်ကန့်သတ်ချက်တချို့ကိုယာယီဖယ်ရှားပေးဖို့တိုက်တွန်းကြပါတယ်။စီးရဲနိုင်ငံတွေမှာကာကွယ်ဆေးတစ်ချိန်မှမထိုးရသေးတဲ့သူတွေရှိနေတဲ့အချိန်မှာချမ်းသာတဲ့နိုင်ငံတွေမှာတော့ကာကွယ်ဆေးအပြည့်ထိုးပြီးတဲ့သူတွေကိုနောက်ထပ်အားပြည့်စေတလို့ထပ်ထိုးပေးဖို့စီစဉ်နေတဲ့အပေါ်မှာလည်းအာဖရိကတိုက်နိုင်ငံတွေကခေါင်းဆောင်တွေရဲ့ကုလသမဂ္ဂမိန်ကွန်းတွေမှာဝေဖန်ပြောဆိုထားကြပါတယ
်။ဟီဂျီနိုင်ငံကလာရောက်တဲ့ထောင်နဲ့ချီတဲ့ဒုက္ခတွေကိုဌာနေပြန်ပို့ဖို့ဆုံးဖြတ်တာဟာလူမဆန်တဲ့လုပ်ရဖြစ်တယ်လို့ဆိုးကျိုးကိုဖြစ်စေတယ်လို့ပြောပြီးသမ္မတဂျိုးဘိုင်ဒန်အစိုးရအဖွဲ့ကိုဝေဖန်ပြောဆိုရင်ဟီဂျီဆိုင်အမေရိကန်အထူးကိုယ်စားလှယ်ဒန်နီယယ်ဖိုတေးကချက်ချင်းပဲနှုတ်ထွက်စာတင်လိုက်ပါတယ်။ဒီရတုမှာနှစ်လပဲတာဝန်ထမ်းဆောင်ရသေးတဲ့တမ်မကြီးကသူ့ရဲ့နှုတ်ထွက်တော်ကိုနိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်စီတင်သွင်းခဲ့တာဖြစ်ပြီးဟီဂျီဆိုင်အမေရိကန်ရဲ့ချင်းကပ်မှုကအပြစ်နာစာတွေနဲ့ဆိုင်စွာရှိနေသေးပဲလို့ပြောပါတယ်။အမေရိကန်နိုင်ငံမှာနေဖို့မျှော်လင့်ချက်နဲ့အမေရိကန်မက္ကဆီကိုနယ်စပ်တက္ကသပီနဲ့ဒယ်ရီယိုကိုလာရောက်တဲ့ဟီဂျီဒုက္ခတွေရာပေါင်းများစွာကိုအမေရိကန်အစိုးရကတနင်္ဂနွေနေ့ကစပြီးလေရင်တွေနဲ့ဌာနေပြန်ပို့နေတာပါ။ဒုက္ခသည်အများပြားဟာ2010ဟီတီငလျင်တန်းခံရခြင်းကစပြီးတောင်အမေရိကတိုက်နိုင်ငံတွေဖြစ်တဲ့ချီလီတို့ဘရာဇီးလ်တို့ပြောင်းရွှေ့နေထိုင်သူတွေဖြစ်ပြီးဟီတီမှာမနေထိုင်တာ10နှစ်လောက်ရှိနေကြပါပြီ။အမေရိကန်အစိုးရကဟီတီဒုက္ခသည်ထောင်ပေါင်းများစွာကိုဝန်ခွင့်ပြုပေးမယ်တခြားသူတွေကိုတော့ Port-au-Prince ကိုတနည်းလင်း80နဲ့ပြန်ပြီးပို့ပေးနေတာဖြစ်ပါတယ်
။တာလီဘန်တွေအုပ်ချုပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံမှာဆန္ဒမှုဆိုင်ရာအခြေအနေနဲ့စီးပွားရေးပြိုကွဲမဲ့အခြေအနေကိုရှောင်ရှားနိုင်အောင်ပိတ်ဆို့တံခတ်မှုတွေအဆုံးသတ်ဖို့ဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 နိုင်ငံကြီးဝန်ကြီးတွေရဲ့ online CEO ဝဲမှာတရုတ်ထိပ်တန်းတန်တမန်ကတိုက်တွန်းလိုက်ပါတယ်။နိုင်ငံကစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေမှာအဓိကဖွဲ့စည်းတစ်ခုဖြစ်တဲ့ G20 ဖွဲ့ဝင်အနေနဲ့အာဖဂန်နစ္စတန်နိုင်ငံကိုအပြည့်သဘောဆောင်ကူညီပံ့ပိုးရဖို့ကုလသမဂ္ဂနှစ်ပတ်လည်ထွေထွေညီလာခံကျင်းပရင်တည်ကြားကျင်းပတဲ့စီးပွားမှာတရုတ်နိုင်ငံကြီးဝန်ကြီးဝါဟီကပြောလိုက်တာပါ။အာဖဂန်နစ္စတန်အပေါ်နိုင်ငံလိုက်ပိတ်ဆို့ရေးယူမှုတွေနဲ့ကန့်သတ်မှုတွေကိုရုတ်သိမ်းတင်တဲ့အကြောင်းလည်းပြောဆိုထားပါတယ်။ပြီးခဲ့တဲ့လတဲ့အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်နဲ့သိမ်းပိတ်လိုက်ပြီးတဲ့နောက်ဒေါ်လာဘီလီယံနဲ့ချီရဲ့တိုင်းပြည်ရဲ့အရင်ဘဏ္ဍာတွေကိုအမေရိကန်ကထိန်းချုပ်လိုက်သလိုကမ္ဘာ့ဘဏ်နဲ့အပြည့်အစုံရငွေကြေးရပုံငွေဖွဲ့ IMF တို့ကလည်းဖွံ့ဖြိုးရေးကူညီတွေကိုရပ်ဆိုင်းထားခဲ့တာပါ။အမေရိကန်ပါဝင်နိုင်ငံတော်တော်များကတော့တာလီဘန်တွေကိုလက်ခံအသိမှတ်ပြုပြီးတိုက်ရိုက်ဆက်ဆံတာတွေမလုပ်ခင်သက်ဆိုင်သူတွေပါဝင်တဲ့အစိုးရတရားဖြစ်ဖို့လူ့ခွင့်ရေးကိုလေးစားဖို့တင်းကျပ်တဲ့ instant စီးမြင်တွေကိုကျင့်သုံးတာတွေမလုပ်ဖို့တောင်းဆိုထားကြပါတယ်
။အသက်16နှစ်အထက်တွေကို Pfizer BioNTech Company ထုတ် COVID-19 ကာဝယ်ဆေးတက်တရာလုံထိုးနှံပေးဖို့အတည်ပြုအသင့်မသင့်အောက်တိုဘာအစောပိုင်းမှာအဆုံးဖြတ်ပေးဖို့စီစဉ်နေတယ်လို့EU ဥရောပသမဂ္ဂဆေးဝါးဆိုင်ရာစောင့်ကြည့်ဆက်ဆဲတဲ့ EMA ကကြတဲ့ပြည်နယ်မှာပြောပါတယ်။ဆင်းနှလုံးမဲ့ထိုးနှံမှုပထမအတည်ပြုပေးထားတဲ့ EMA ကအခုကာဝယ်ဆေးထိုးထားသူတွေမှာကူးစက်မှုထပ်တွေ့နေရတာကြောင့်အသက်16နှစ်နဲ့အထက်လူကြီးတွေဆေးပတ်လည်နှလုံးပြည့်အောင်ထိုးပြီးသူတွေ6လကြာမှထပ်တတရအလုံးထိုးနှံမှုတင့်မတင့်ပြန်သုံးသပ်ဖို့အရေးကြီးလိုအပ်နေပြီလို့ပြောပါတယ်။ဒီသုံးသပ်ချက်ရလဒ်ကိုအောက်တိုဘာအစောပိုင်းမှာသိရနိုင်တယ်လို့လည်းပြောပါတယ်။အမေရိကန်နိုင်ငံမှာတော့ Pfizer ကာဝယ်ဆေးကိုအသက်65နှစ်အထက်ကိုရိုနာဗိုင်းရပ်စ်ကူးစက်ဖို့လွယ်ကူတဲ့အားနည်းသူတွေကိုတက်တရာလုံးအားဖြည့်ထိုးနှံပေးဖို့အမေရိကန်အစားအစာနဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA ကဗုဒ္ဓဖူးနေမှာပဲအတည်ပြုပေးခဲ့ပါတယ်။တချိန်ထဲမှာပဲ New York Grossman ဆေးကျောင်းကသုတေသနပညာရှင်တွေရဲ့လေ့လာချက်အရမွေးဖွားလာတဲ့ကလေးငယ်36ယောက်ကိုစစ်ဆေးရမှာမိခင်တွေကသူတို့ကိုဝင်လွယ်ထားချိန်တွင် Pfizer တမမှု Moderna COVID ကာဝယ်ဆေးထိုးထားတာကြောင့်ကလေးငယ်တွေမှာရောဂါခုခံနိုင်တဲ့ကိုခံအားရှိနေတာတွေ့ရတယ်လို့ပြောပါတယ
်။တောင်ကြနေမနဲ့ခင်ထိတ်တန်းရောက်မြန်မာနိုင်ငံကသတင်းတွေကိုကုအောင်လွင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာ။ VOA ရဲ့မနဲ့ခင်ရေဒီယိုအစီအစဉ်တွေကိုရုပ်တံအဖြစ်နဲ့ပါကျွန်တော်တို့အခုလိုမျိုးကြည့်ရှုနိုင်အောင်ဇွန်လဇန်ပိုင်ကလေးကနေစပြီးတော့ကျိုးပန်းတင်ဆက်လာခဲ့တာဖြစ်ပါလေခင်ဗျာအခုတော့သတင်းပေးပို့ချက်တွေကိုဇက်တိုက်နားဆင်ရမှာဖြစ်ပါလေအရင်ဦးဆုံးတော့ NUG အစိုးရနဲ့အမေရိကန်နိုင်ငံရဲ့ဆက်ဆံရေးကိုကြည့်ရအောင်ပါအမေရိကန်နိုင်ငံသားဝင်ဌာနအတိုင်ပင်ခံ Mr. Derek Chollet ကမြန်မာနိုင်ငံဒီမိုကရေစီပြန်လည်ထွန်းကားရေးနဲ့လူသားချင်းစာနာမှုဆန်ရအကူအညီတွေပေးအပ်ရေးကိုဗစ်ကာယရောဂါကာကွယ်ဆေးထိုးဖို့အကူအညီတွေပေးရေးတို့ကိုကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းအပါအဝင်အမျိုးသားညီညွတ်ရေးအစိုးရ NUG အဖွဲ့ဝင်တချို့နဲ့ကြာသာပရိနေတုံကဆွေးနွေးမှုတွေရှိခဲ့ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုမေးမြန်းထားတဲ့ဦးခမောင်စိုးမင်းရေပြောပြပေးပါဦးခင်ဗျာ
အမေရိကန်ပြည်ထောင်စုနိုင်ငံခြားရေးဝန်ကြီးဌာနအတိုင်ပင်ခံ Mr. Derek Chollet ကမြန်မာနိုင်ငံဒီမိုကရေစီရဲ့တရားဥပဒေစိုးမိုးရေးနဲ့ဘာသာအလုံးတိုင်းရင်းသားအလုံးအပါအဝင်လူ့အခွင့်အရေးကိစ္စတွေကိုလည်းအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ဆွေးနွေးခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကပြောပါတယ်။ဒါအပြင်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့ကိုဗစ်ကပ်ရောဂါကာကွယ်ဆေးတွေဖြန့်ဖြူးလှုံ့ဆော်ပေးဖို့အတွက်လည်းဆွေးနွေးခဲ့တယ်လို့သူကပြောပါတယ်။
သေးစိတ်ကတော့သက်ဆိုင်ရာဌာနတွေပါအဓိကဆွေးနွေးမှာပါเนาะအခုကတော့ကျွန်တော်တို့ဟိုစာမူပိုင်းသဘောမျိုးလေးတွေဆွေးနွေးတာပါခင်ဗျာဟုတ်ကဲ့လူသားချင်းစာနာမှုအကူအညီပေးတို့နဲ့ပတ်သက်ပြီးတော့ဟိုလိုအပ်တဲ့ဥစ္စာတွေနောက်ပြီးတော့ခုနကိုဗစ်ဗက်ဆင်းနဲ့ပတ်သက်ပြီးတော့ဆေးထိုးရေးကိစ္စတို့နဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံရဲ့အကူအညီပေးမဲ့ကိစ္စအာဒီလိုမျိုးကိုဗစ်အကူအညီဆေးထိုးရဲဆိုရင်လည်းပေါ့เนาะအဓိက TAO တွေအဲ data မှာရှိတဲ့လိုအပ်တဲ့လူတွေကိုလည်းထိထိရောက်ရောက်ထိုးပေးနိုင်ရေးလို့ခေတ်ဆအဲအဲ့လိုမျိုးလေးတွေလည်းအဲဆွေးနွေးတာရှိပါတယ်နောက်ပြီးတော့လည်းပေါ့နော်လူသားချင်းစာနာမှုအကူအညီပေးတဲ့ဘက်ကလိုအပ်တဲ့နေရာတွေပေါ့နော်ခုန cross border humanitarian assistance ပေးကိစ္စတို့ဘာလို့လဲဟိုတော့ဆွေးနွေးခဲ့ပါတယ်ခင်ဗျ
အဲ့ဒီဆွေးနွေးပွဲမှာမြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့တော့ NUG ရဲ့လူအခွင့်အရေးဆိုင်ရာပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းကအွန်လိုင်းကနေပါဝင်ရှင်းပြခဲ့တယ်လို့ဦးကျော်မိုးထွန်းကပြောပါတယ်။ ဥကျော်မိုးထွန်းအနေနဲ့အမေရိကန်နိုင်ငံရဲ့ဌာနအတိုင်ပင်ခံရဲ့အားပေးထောက်ခံမှုအပေါ်မှာဘယ်လိုသဘောထားမှတ်ချက်ပေးချင်ပါသလဲ
။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနမှာရှိတဲ့နိုင်ငံရဲ့ဝန်ကြီးရဲ့အတိုင်ပင်ခံဆိုတော့ပေါ့နော်အဲ့ဒီ policy ချမှတ်တဲ့ဥစ္စာတွေမှာသူ့ရဲ့အခန်းကဏ္ဍကအများကြီးရေးပါပါတယ်အခုလိုမျိုးကျွန်တော်တို့ဇီယာဝင်ကြီးတွေ zoom နဲ့ရော in person ရောတွေ့တဲ့ဆိုတဲ့ဥစ္စာကအရန်ကောင်းပါတယ်ဒီပါပြီးပြော national unity government အတွက်ဟိုကျွန်တော်တို့တွေဒီမှာအများအားပြောနေတာရှိပါတယ် national unity government ကိုတော့ organize လုပ်ဖို့ကိစ္စတော့ပါတော့ပြောနေတဲ့ရှိနေတဲ့အချိန်မှာပေါ့နော်ဒီလိုမျိုးဟိုလက်ခံတွေ့တာဒီလိုမျိုးအားပေးတာဒီလိုမျိုးဘာသာဟိုကျွန်တော်တို့နိုင်ငံအတွက်အရေးကြီးတဲ့ဘာသာရပ်ဒီနဲ့ပတ်သက်ပြီးတော့ဆွေးနွေးတာအမြင်ချင်းဖလှယ်တာနောက်ပြီးတော့ကျွန်တော်တို့သဘောထားတွေပေးတာနောက်ပြီးတော့သူတို့ကူညီနိုင်တဲ့ဥစ္စာတွေကိုသူတို့ဟိုပြောကြတာတွေရပါတော့တကယ်ဟိုပေါ့နော်ကျွန်တော်တို့နိုင်ငံအတွက်ကောကျွန်တော်တို့ဒီမိုကရေစီပေါ်ဆောင်ရေးအတွက်ဆောင်ရွက်နေတဲ့ကျွန်တော်တို့ပြည်သူတွေအတွက်ကောပေါ့နော်အားရစရာတခုလို့တော့ကျွန်တော်သုံးသပ်ပါတယ်ခင်ဗ
ျညူယောက်မြို့ကဟိုတယ်တခုမှာမနေ့မနေ့9နာရီခွဲကပြုလုပ်ခဲ့တဲ့ဆွေးနွေးပွဲမှာအမေရိကန်နိုင်ငံရေးဝန်ကြီးဌာနအတိုင်ပင်ခံဒဲရစ်ရှိုလက်နဲ့အတူအရှေ့အာရှဆိုင်ရာဌာနကအရာရှိတဦးလည်းပါဝင်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ဘက်ကကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းနဲ့ဒုတိယနိုင်ငံရေးဝန်ကြီးဦးမိုးစောဦးတို့ကလူကိုယ်တိုင်တွဲဆုံဆွေးနွေးကြပါတယ်။ကြံတဲ့ NUG ရဲ့အဖွဲ့ဝင်တွေဖြစ်ကြတဲ့နိုင်ငံရေးဝန်ကြီးဒေါ်စင်မာအောင်လူအခွင့်ရေးဆိုင်ရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းလူအခွင့်ရေးဝန်ကြီးဌာနအကြံပေးအဖွဲ့ဝင်ဦးအောင်ကျော်မိုးတို့ကကွန်ပျူတာအွန်လိုင်းကနေပါဝင်ဆွေးနွေးကြပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံရေးဝန်ကြီးဌာနအတိုင်ပင်ခံမစ္စတာဒဲရစ်ရှိုလက်ကအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဦးဆောင်မှုအခမ်းကဏ္ဍနဲ့မြန်မာစစ်ကောင်စီရဲ့ရက်စက်ကြမ်းကြုတ်မှုအောက်ကနေပြည်သူတွေလွတ်မြောက်မှုအတွက်လှုံ့ဆော်နေတာကိုတံပိုးထားအသိအမှတ်ပြုပါကြောင်းလည်းမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ဒါအပြင်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းအတိုင်းငြိမ်းချမ်းစွာရှောက်လန်းဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့မယိမ်းမယိုင်ပဲဆက်လက်ထောက်ခံသွားမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံရဲ့ဌာနအတိုင်ပင်ခံကပြောကြားဖော်ပြထားပါတယ်ခင်ဗျာ
။ဦးခမောင်စွန်မင်းပြောပြသွားတာပါခင်ဗျာ။ NUG အစိုးရကအခုလိုဆွေးနွေးနေချိန်မှာပြည်တွင်းမှာရောဘယ်လိုအခြေအနေတွေရှိပါသလဲ။စစ်ကောင်စီတက်တဲ့နှီးဆက်တယ်လို့ယူဆပြီးလူတချို့တပ်ဖြတ်ခံရပြီးတဲ့နောက်စကိုင်းတိုင်းဒဇယ်မြို့ကြီးကုန်းရွာကိုစစ်ကောင်စီတပ်တွေဝင်ရောက်ပြစ်ခတ်ပြီးတော့ဒီနေအိမ်တွေကိုမီးရှို့တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။မင်းကင်းမြို့မှာဆိုရင်လည်းစစ်ကောင်စီတပ်တွေကအင်အားတိုးချဲ့ပြီးနေမြေရှင်းလင်းရေးလှုပ်လာတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုကျော်ကျော်သိန်းကပြောပြပေးမှာပါ
။စက်တင်ဘာလ22ရက်ညပိုင်းကကြီးကုန်းကြီးရွာမှာစစ်ကောင်စီနဲ့နှီးဆက်တယ်လို့ဆိုသူတို့တနက်နဲ့ပြစ်ဒဏ်ခံရပြီးတဲ့နောက်စက်တင်ဘာလ23ရက်မနက်ပိုင်းမှာတော့စစ်တပ်ကကြီးကုန်းကြီးရွာထဲတနက်ပြစ်ဖောက်ဝင်လာပြီးတဲ့နောက်နေအိမ်တချို့မီးလောင်ကျွမ်းခဲ့တာနဲ့ပတ်သက်ပြီးကြီးကုန်းရွာအနီးဒေသခံတူက VOE ကိုအခုလိုပြောပါတယ
်။မီးလောင်တာဟုတ်တယ်ကြီးကုန်းရွာဒီဆဲရဘုကဒီကဒုမစခန်းဘက်ကရဲတွေရောတနေစခန်းဘက်ကရဲတွေရောတနက်တွေဖောက်ပြီးထွက်သွားကြတယ်။ကိုရောက်တဲ့ခါကျတော့မီးရှို့တာကျော်ကြွားသားတွေဘယ်သူမှမရှိဘူးအကုန်လုံးရွာမှာနေရပြေးကြတယ်တို့လာတော့
မီးလောင်ကျွမ်းတဲ့အင်ဂျီအရေအတွက်ကိုမသိရသေးပဲကြီးကုန်းကြီးရွာဟာအိမ်တော်စု50နီးပါးရှိတဲ့ရွာတွေရွာဖြစ်ပါတယ်။ဒီရွာဟာဒဇယ်မျိုးကနေ6မိုင်လောက်ဝေးတဲ့ရွာငလေးတစ်ခုဖြစ်ပြီးကားလမ်းပေါက်ပေမဲ့လမ်းကျန်တာကြောင့်ဒဇယ်ကနေ나ယူဝက်ပတ်ဝန်းကျင်သွားရတယ်လို့မြို့ကန်တူကပြောပါတယ်ဒဇယ်မြို့နယ်မှာမကြာခဏဆိုသလိုစစ်ကောင်စီနဲ့နှီးဆက်သူတွေအသက်ခံနေရတဲ့အပြင်စစ်ကောင်စီပိုင်းမြမစီပွားရေးကော်ပိုရေးရှင်း MEC ကရှယ်ယာပါတဲ့မိုင်းတိုဆက်သွယ်ရေးတာဝါတိုင်းတွေဖျက်ဆီးခံရတဲ့အတွက်အသွားအလာတွေကန့်သတ်ခံခဲ့ရပါသေးတယ်အဲဒီနောက်မှာတော့မနေ့6နိုင်ကနေညနေ6နိုင်အထိသွားလာခွင့်ပြန်ပြီးတော့ခွင့်ပြုထားပါတယ်တစ်ဆက်တည်းမှာပဲစကိုင်းတိုင်းကမင်းကြီးမြို့မှာဆိုရင်လေစစ်တပ်ကအင်အားဖြည့်တင်းတာတွေရှိတယ်လို့ဒေသခံကပြောပါတယ
်။ဒီကောင်တွေကဒီကျွန်တော်တို့ second BBS scan ရှိရဆိုတဲ့နေရာမျိုးကိုဝင်ရှာဖို့ဆိုပြီးမှစက်နေတဲ့ဒီတောင်ပြင်ပကနေမှာဒီဆန်တက်လာတာပေါ့။ဘလုံးတွေလှုပ်ရှားမှုကတော့ကြားတီးရတဲ့လောက်ကတော့ transit ဆိုတဲ့ရွာမှာဒီကောင်တွေစစ်အင်အားဖြည့်တင်းနေတယ်။အင်အားတွေကတော့အင်အားတော့ပုံမှန်ရှိတဲ့အင်အားတွေတဲ့အင်အားဒီနှစ်စာသုံးစာခန့်ဖြည့်တင်းနေတယ်တော့တွေ့ရတယ်ပေါ့။လှုပ်ရှားမှုလည်းရခင်တက်တော့ပြလာတယ်ပေါ့။ကြာဒီရတဲ့နောက်ကတော့ဒီကျွန်တော်တို့ကနေတဲ့မင်းကြီးမှာရှိတဲ့စခန်းတွေကိုဖြူခွင်းမယ်ဆိုပြီးမှအဲ့ဒီတရင်းတွေရတ်ပေါ်နေတာပေါ့လေ
မင်းကြီးဘက်ကကြေးရွာတွေမှာစစ်တပ်ကမကြာခဏဆိုသလိုဝင်ရှာပြီးဒေသခံ PDF တွေနဲ့တိုက်ပွဲဖြစ်တာတွေရှိသလိုစစ်တပ်ကမိုင်းခွဲတိုက်ခိုက်တာကြောင့်ထိခိုက်သေဆုံးတာတွေလည်းရှိနေတာပါစစ်တပ်ကဝင်ရောက်ရှာဖွေဖမ်းဆီးတာကြောင့်မင်းကြီးကနေနယ်ကဒေသခံတောင်းနဲ့ချီပြီးနေရက်ကိုစွန့်ခွာတိမ်းရှောင်နေရပြီးတော့ အစားအသောက်စီးပွားတွေအပြင်အိမ်သုံးဆောင်ပစ္စည်းတွေလည်းလိုအပ်နေကြပါတယ်ခင်ဗျာ
မြန်မာပြည်တွင်းကအခြေအနေတွေပြီးသွားပြန်တော့ဒီနေဆက်ကလှုပ်ရှားမှုတွေအကြောင်းကိုလည်းနားဆင်ရပါမယ်ထိုင်းမြန်မာနေဆက်ထခရိုင်ကဒီရွှေပြောင်းအလို့သမား800လောက်ကိုမဲဆောက်မြို့ကမဲရော်ဆေးကမ်းမှာကိုဗစ်ကာကွယ်ဆေးတွေထိုးပေးနိုင်ခဲ့ပြီးတော့နောက်ထပ်လူ600လောက်ကိုမဲရော်ဆေးကမ်းကိုဗစ်ကုသရေးစင်တာမှာကုသပေးနေတယ်လို့အဲ့ဒီမဲရော်ဆေးကမ်းကိုတည်ထောင်သူဖြစ်တဲ့ဒေါက်တာစင်တီယာမောင်ကပြောပါတယ် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ
်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာရွှေပြောင်းအလို့သမားတွေအတွက်ပညာရေးနဲ့ကျန်းမာရေးလုပ်ငန်းတွေကိုလုတ်ဆောင်ပေးနေတဲ့မဲတော်စီကန်းဟာပြီးခဲ့တဲ့3လတာကာလအတွင်းကျန်းမာရေးဝန်ထမ်းတွေနဲ့ရွှေပြောင်းလူသမားအလုံးပေါင်းလူ800လောက်ကိုမဲဆောက်ဆေးရုံကြီးရဲ့အကူအညီနဲ့ကိုဗစ်ကာကွယ်ဆေးထိုးပေးနိုင်ခဲ့ကြောင်းမဲတော်စီကန်းကိုတည်ထောင်သူဒေါက်တာစင်တီယာမောင်ကပြောပြပါတယ
်။ဆက်ဆွဲဈေးကတော့မဲဆောက်ဆေးရုံကနေပြီးတော့ထိုးပေးတာဟောထိုးပေးတာကအလုံးပေါင်း800နီးပါးလောက်တော့ရှိပြီဗျ800လောက်ပါ။800ဆိုတော့ပထမဒီပထမပိုင်းတော့ဒီစက်မရေးဝန်ထမ်းတွေကိုတော့သူတို့26ဆေးရုံကနေပြီးတော့စထုတ်ပြီးတော့နောက်ပိုင်းမှာကျတော့ဒီစက်မရေးဆိုလူနာနဲ့တက်ရိုက်စထုတ်ပြီးတဲ့စက်မရေးဝန်ထမ်းတွေပေါ့နော်။အဲလိုလို့နောက်ပိုင်းမှာကျတော့စက်ပေါ့ခြေခံကိုပဲသူတို့ခြေပြေးလိုက်ပြီးတော့သူတို့တတ်မှတ်ထားတဲ့ပမာဏနဲ့အရေးကျန်နေပေါ့နော်။အဲဒီပုံမှာပဲစာဝန်ကြီးပြီးတော့ထုတ်ပြီးတယ်ပေါ့နော်။ဒီကိုဝန်ဆောင်မိခင်တို့ကတော့ဒီဝန်ထမ်းတွေလည်းပါတာပေါ့နော်။ဝန်ထမ်းဆိုတာကတော့ဒီနေ့နဲ့မြန်မာစမိုင်းဝန်တန်းတို့တော့ဒီနေ့နဲ့မြန်မာထိတွေ့ပြီးတော့လောလောရတဲ့ဝန်တန်းတွေဒီတို့ယောဂနှလုံးယောဂအစီအယောဂရှိတဲ့လူတွေနောက် HIV လူနာတွေပေါ့နော်အဲ့ဒါတော့သူတို့လက်ဆန်းပြီးတော့ပေါ့နော
်မေတော်သေးကမှာတာမန်ယောဂတွေကုသမှုပေးနေရတဲ့လူနာတွေအတွက်ကျန်းမာရေးဝန်ဆောင်မှုတွေခਿੱတရရနာပြီးကိုဗစ်ဖြစ်နေတဲ့ရွှေပြောင်းလူသမားတွေကိုကုသပေးဖို့မေတော်သေးကဟာကိုဗစ်ကူးသရေးစင်တာအဖြစ်ပြောင်းလဲဖွင့်လှစ်ခဲ့ပါတယ်။အခုခါမှာတော့မီးဖွားတဲ့လူနာတွေ၊နာရာရှည်ယောဂါတွေ၊ဆေးကုသမှုအဆက်ပြတ်နေတဲ့ HIV AIDS လူနာတွေအတွက်ဆေးကမ်းကိုပြန်လဲဖွင့်ပေးနေပါတယ်။မက်တော်ဆေးကမ်းအနေနဲ့ကိုဗစ်လူနာ600လောက်ကိုကူးသမှုပေးနိုင်ခဲ့ပြီးလက်ရှိမှာတော့ဆေးကမ်းမှာလူ40ဝန်းကျင်လောက်တော့ကူးသမှုခံယူနေရဆဲဖြစ်တယ်ဆိုပြီးဒေါက်တာစင်တီယာမောင်ကပြောပါတယ်။
600နီးပါးလောက်ရှိခဲ့တယ်နော်ကြည့်ရမယ်ကိုဗစ်ဟိုဆေးရုံတင်တဲ့လူနာအရေးတက်တော့600လောက်ပတ်ဝန်းကျင်လောက်ရှိတယ်ဟုတ်ကဲ့
ဟုတ်ကဲ့
ဆေးရုံတင်တဲ့ဆိုတော့တချို့ကတော့ကုသမှုလို့ပဲဗော
ရှေ့ကျလို့သမားတွေကြားမှာကိုဗစ်ဖြစ်နေတဲ့သူတွေနေ့စဉ်ရာချီတိုးလာနေတဲ့ဂျွန်လလောက်ကစပြီးမဲဆောက်ဆေးရုံကြီးမဲတော်ဆေးကမ်းနဲ့တခြားစောက်ကြည့်ရေးစင်တာတွေမှာထားရတဲ့လူနာပေါင်း1000နဲ့ချီရှိပေမဲ့အခုအခါမှာတော့ကုသတဲ့လူနာ1500လောက်ပဲကျန်တော့တယ်လို့ဆိုပါရယ်ဒါပေမဲ့ကာကွယ်ဆေးထိုးတာတွေကိုဗစ်စီးကမ်းနဲ့အညီမလိုက်နိုင်သေးရင်တော့လေကူးစက်မှုတွေထပ်ဖြစ်လာနိုင်တယ်လို့လည်းဒေါက်တာစင်တီယာမောင်ကသတိပေးပြောကြခဲ့ပါရယ
်ဟိုယောဂကုသနေတဲ့လူနာပေါင်းပေါ့နော်နေစဉ်ဆိုရင်4000 5000 4000လောက်ကနေပြီးတော့အစီအစီ3000 5000ပေါ့နော်ဒီဆိုတော့1500လောက်တော့ရှိဘုံကရောကျတယ်လို့တော့ပြောလို့မရအောင်နော်တဝဲလောက်တော့ရောသွားပြီဆိုတော့လေတဝဲလောက်ဆိုတော့လေတယ်ရတော့ဒီကုသရောဂါကောက်ွယ်ထိန်းချုပ်မှုဒီစကန်တွေမလိုက်နိုင်တော့ဒီ1500နေပြောလဲအများကြီးခက်နေနေတော့ဒါဟုတ်တယ်မဲဆောက်မှာပေါ့မဲဆောက်ပြီးနေတယ်ပေါ့ဒါမဲဆောက်ဖြစ်ရုံတို့ဒီသူတို့ quarantine center တွေတို့ဥစားမှုခံယူနေတဲ့ဒီအလုံးပေါ့နော်အဲ့ဒါကိုစုလိုက်1500လောက်တော့ရှိနေတယ်ပေါ့နိ
မဲတော်စီကန်ဟာထိုင်းနိုင်ငံကာကွယ်ဆေးထိုးနှံခြင်းအစီအစဉ်ရဲ့တစ်စိတ်တစ်ပိုင်းအဖြစ်ပူးပေါင်းပါဝင်လှုပ်ဆောင်နေတာဖြစ်ပါတယ်။မဲတော်စီကန်ဟာမဲဆောက်မှာရှိတဲ့ရွှေပြောင်းလူလူတွေအတွက်ကာကွယ်ဆေးထိုးဌာနအဖြစ်အတိမတ်ပြုပြီးသားဖြစ်ပါတယ်။ထိုင်းဆိုရကချမှတ်ပေးတဲ့ကာကွယ်ဆေးတွေရောက်ရှိလာရင်လည်းနောက်ထပ်ကာကွယ်ဆေးထိုးနှံပေးမှုတွေကိုဆက်လုပ်ပေးသွားမှာဖြစ်တဲ့အတွက်ရွှေပြောင်းလူသမားတွေအတွက်ကိုဗစ်ကာကွယ်ဆေးထိုးနိုင်ဖို့မဲတော်စီကန်မှာစီရင်ပေးသွင်းနိုင်တယ်လို့လည်းပြောကြားခဲ့ပါတယ်ရှင်။
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကို Direct နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ဗ VOA တောက်ကြနေမနေ့ကအစီအစဉ်လေးကိုတော်ရရှင်နေနားဆင်ကြည့်ရှုနေရတာဖြစ်ပါတယ်ခင်ဗျာအခုတခါတော့နိုင်ငံတကာသတင်းလွှာတပုတ်ကိုလည်းတင်ဆက်ချင်ပါတယ်မလေးရှားနိုင်ငံရဲ့အပန်းဖြေနားနေရာလန်ကာဝီကျွန်းဟာစက်တင်ဘာလ16ရက်နေ့ကစပြီးခရီးသွားတွေနဲ့ပြန်လည်စီကားစပြုလာနေပါပြီကိုဗစ်ကူးစက်မှုကိုထိန်းချုပ်ဖို့အတွက်အသွားလာကန့်သက်ထားခဲ့ရပြီးတဲ့နောက်နိုင်ငံခီးသွွားလုပ်ငန်းလည်းအတော်လေးထိခိုက်လာရပါတယ်အခုမှဒီလန်ကာဝီကျွန်းကိုပထမဆုံးအနေနဲ့အစမ်းသဘောပြန်ဖွင့်ပေးခဲ့တာဖြစ်ပါတယ်မလေးရှားနိုင်ငံရဲ့ခီးသွွားလုပ်ငန်းပြန်ပြီးတော့ဦးမော့လာမှာပါလား AFP သတင်းတပုတ်ပေါ်အခြေခံပြီးတော့မက်ခွာညိုကပြောပြထားပါတယ
်စက်တင်ဘာ16ရက်ကြာသပတေးနေ့မှာလန်ကာဝီကျွန်းကိုပထမဆုံးစိုက်တဲ့ခရီးသည်တွေလေယာဉ်ဆင်းသက်လာတဲ့ဆိုရင်ပဲရေပိုက်တွေနဲ့ထိုးပက်ပြီးတော့ကြိုဆိုခဲ့ကြပါတယ်COVID-19 လိုင်းဒဏ်ကိုအတော်လေးရင်ဆိုင်တိုက်ခိုက်ခဲ့ရတဲ့မလေးရှားဟာဒေသတွင်းခီးစဉ်တွေအပေါ်လအတော်ကြာအောင်ကန့်သက်တားမြစ်ခဲ့ရပြီးအခုထိလည်းနိုင်ငံတကာနယ်စပ်တွေကိုကျယ်ကျယ်ပြန့်ပြန့်ပိတ်ထားတော့မှာပဲ။ဒါပေမဲ့လည်းကာယောဂါကူးစက်နှုန်းတဖြည်းဖြည်းကျဆင်းလာနေတာနဲ့အမျှမလေးရှားရဲ့အပန်းဖြေခီးစဉ်အဓိကနေရာတွေကတခုဖြစ်တဲ့လန်ကာဝီကျွန်းကိုပြည်တွင်းခီးစဉ်တွေအတွက်အစမ်းသဘောနဲ့ပထမဆုံးဖွင့်ကြည့်ဖို့ရွေးချယ်ခဲ့ကြပါတယ်။အန်ဒရီယာမန်ဂါဆွန်ကကွာလာလမ်ပူးမှာနေထိုင်ပြီးလန်ကာဝီကျွန်းကိုမိသားစု6ယောက်နဲ့အတူရောက်လာတာပါ
They did an amazing job with customer service and helping me through it. I mean, we're a family of 6.
2020 ဖေဖော်ဝါရီလလောက်ကတည်းကဘယ်ကိုမှမသွားရမလာရနဲ့ဆိုတော့အရန်ကိုစိတ်လှူရှားနေတာပါပဲ။ဒီလိုလာရတာကျမအတွက်တကယ့်ကိုစိတ်လှူရှားစရာပါ။ကလေးတွေကလည်းအိမ်ကနေထွက်ရတာနဲ့ကိုပဲပျော်နေကြတော့တာပါပဲ။
ကန့်သက်ချက်ဖြေလျှော့တဲ့ကနဦးခွင့်ပြုချက်အရကျွန်းရဲ့အစွန်ဖျားကအုံပင်စုရရှိရာကံကြေတွေတက်ဝင်လှုပ်ရှားလာချိန်မှာဟိုတယ်ရင်းနဲ့စီးပွားရေးလုပ်ငန်းတွေကိုလည်းပြန်ဖွင့်ခွင့်ပေးထားပါတယ်။ဒီကျွန်းကိုလာလေခြင်းနဲ့ခရီးသွားတွေကာကွယ်ဆေးအပြည့်အဝထိုးထားဖို့လိုမှဖြစ်ပြီးဒီကပြန်မထွက်ခွာခင်မှာလည်းယောဂပိုးရှိမရှိစမ်းသပ်စစ်ဆေးခံကြရမှာပါ။အပျော်စီးရွက်လေကုမ္ပဏီအကြီးအကဲအလက်ဇန်ဒါအိုက်ဇက်ကဗိုင်းရပ်စ်ထိန်းချုပ်ရေးကန့်သက်ချက်တွေရဲ့ရိုက်ခတ်မှုကြောင့်အတော်အထိနာခဲ့ရတဲ့လန်ကာဝီကျွန်းမှာအခုလိုစီးပွားရေးလုပ်ငန်းတွေပြန်ဖွင့်လိုက်တာကိုဝမ်းသာကြောင်းပြောပါတယ
် Working again and I think the whole island
space ကနေတော်ရီနောက်ထပ်ထပ်ကြုံလို့ကိုမဖြစ်တော့ပါဘူးကျွန်တော်တို့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ဖို့လိုတယ်လူတွေအလုပ်ပြန်လုပ်ကြမှာဖြစ်မယ်
မလေးရှားနိုင်ငံကိုအခုထိအောင်နိုင်ငံခြားခရီးသွားတွေလာခွင့်မပြုသေးပေမဲ့ဒီနိုင်ငံရဲ့အနောက်မြောက်ဘက်ကမ်းလွန်ပင်လယ်ပြင်ကဒီကျွန်းကလေးကတော့ပြည်တွင်းပြည်ပခရီးသွားတွေရဲ့သဲချေကျိုက်နေရာတစ်ခုပါ2019ခုနှစ်ကဆိုရင်လန်ကာဝီကျွန်းကလေးကိုဧည့်သည်ပေါင်း 3.6 သန်းလောက်ရောက်လာခဲ့ကြပြီးကာယောဂါစဖြစ်ပြီးဆိုကြတဲ့ကလာရောက်လည်ပတ်သူထိုးချသွားခဲ့တာပါတကယ်လို့သာအခုလိုကွက်ပြီးဖွင့်ပေးတဲ့လန်ကာဝီကျွန်းရဲ့ခီးသွွားလုပ်ငန်းလေပတ်မှုအောင်မြင်ပြီးဆိုရင်တခြားအလတ်ရဲ့အပန်းဖြေနေရာတွေကိုလည်းပဲမကြခင်မှာဆက်ပြီးတော့ဖွင့်ပေးသွားလိမ့်မယ်လို့မျှော်လင့်ကြပါတယ်။အိန္ဒိချင်းထိုင်းနိုင်ငံကတော့ကာကွယ်ဆေးအပြည့်အဝထိုးထားတဲ့နိုင်ငံခြားသားတွေအတွက်ဖူးကပ်အပါဝင်ကျွန်းအတော်များများကိုပြန်ဖွင့်ထားပေးပြီးပါပြီ။မလေးရှားနိုင်ငံဟာကူးစက်မြန်ဗီဇပြောင်းဒေါ်လာဗိုင်းရပ်စ်ပိုးပြန့်နှံ့မှုမြင့်မားလာခဲ့တာကြောင့်ဇွန်လကစပြီးတနိုင်ငံလုံးတိုင်းတာနဲ့အသွာလာတွေကန့်သက်ပိတ်ပင်ထားခဲ့ပါတယ်။အခုထိဆိုရင်ကူးစက်ခံရသူ2,000ကျော်နဲ့သေဆုံးသူ12,000ကျော်ထိရှိထားပါတယ်။ဒါပေမဲ့လည်းမကြသေးခင်သတင်းပတ်တွေအတွင်းဗိုင်းရပ်စ်ကူးစက်ပြန့်နှံ့နှုန်းရော့ကျလာခဲ့တာနဲ့ကာကွယ်ဆေးထိုးနှုန်းမြင့်တက်လာပြီးလူဦးရေရဲ့ထက်ဝက်ကျော်ကိုအခုခါမှာကာကွယ်ဆေးအပြည့်ထိုးပြီးပြီဖြစ်တာကြောင့်အာဏာပိုင်တွေကကန့်သက်ထိန်းချုပ်မှုတွေကိုစပြီးလျှော့ပေးခဲ့တာဖြစ်ပါတယ်ရှင်။
မလေးရှားကခီးသွွားလုပ်ငန်းအခြေအနေအကြောင်းကိုမက်ခွာညိုတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။မကြာခင်အစီအစဉ်နောက်ပိုင်းမှာဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဥဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုလိုင်းဒိုမီတာ2540 51နဲ့ VOA Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်နေပါတယ
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကို24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံလိုင်းကနေ24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါမယ် Lurumeswe Yotan Lango Penu Jishu Jine Swin, Judel Set 70B, Asia Bin Juru, Channel Diate Damom Ho, Tancom 6 Juru, Channel Diana Set Onugani Penu Jishu Namari, Juru Penu Mude Chelago, Viewing Yamawa Internet Samianane, Viewing Yama Facebook Samianaroma, Popjat Hawarishi. Yamana Yanga Pierre Tatrisi, the Dim and Pupinango, Lurumeswe, a Yalakevarino.
မင်္ဂလာနံနက်ခင်းဖြစ်ကြပါသည်ခင်ဗျာမြန်မာစံတော်ချိန်မနက်6:00ကိုရှိပါပြီပြည်ဝေမိခင်တန်ကအခုတောက်ကြနေမနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းလူမီတာ25ကီလိုဟတ်စ်တက်နဲ့တက်တက်တုံညလိုင်းလူမီတာ40ကီလိုဟတ်စ်ခွန်လေးတက်တုံညလိုင်းလူမီတာ90တက်ကီလိုဟတ်စ်90ခွန်9နဲ့လိုင်းလူမီတာ190ကီလိုဟတ်စ်တင်9ခွန်9ကပါကျွန်တော်တို့တိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ ပြည်သူလူထုရှိတဲ့နေရာမှာတော့ရန်တမ်းပစ်တာကတော့စစ်တပ်ရဲ့လက်နာရမယ်စီကံကိုလည်းချိုးဖောက်တယ်လို့ကျွန်တော်ပြောလိုပါတယ်နောက်တစ်ခုရှိတာကတော့နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဦးအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်အလှည့်ရောက်လာပါပြီမြန်မာပြည်မှာလူမျိုးရေးအခြေခံတဲ့လက်နက်ကင်ပိဋိပက္ခဖြစ်ပွားနေတာတွေကိုညီကုန်းချုပ်ဖို့အတွက်ဆိုရင်လူမျိုးရေးအဓ
ဒီမှာပြည်မှာနိုင်ငံသားဖြစ်ရေးအခြေခံအခွင့်အရေးနိုင်ငံရေးစတဲ့အရေးကိစ္စတွေမှာလူမျိုးရေးဟာအဓိကဖြစ်နေတယ်လို့ Belgium နိုင်ငံ Brussels မြို့တော်အခြေစိုက် ICG International Crisis Group ကဆိုပါတယ်လွန်ခဲ့တဲ့နှစ်ဩဂုတ်လ28ရက်နေ့ထုတ် Ethnicity and Conflict သုံးသပ်ချက်စာရမှာဖော်ပြထားလာပါပဲလူမျိုးစုံနေထိုင်တဲ့တိုင်းပြည်မှာလူမျိုး135မျိုးရှိတယ်လို့ကိုလိုနီခေတ်ကစရင်လောက်တာပါတယ်ဒီစရင်ကိုအခုတည်းကအတိအမှပြုထားပြီးမဲ့သုံးမရနိုင်လောက်အောင်အလွန်တရာရှုပ်တွေးပြီးအဓိပ္ပာယ်ကင်းမဲ့နေတယ်လို့ဆိုပါလေလူမျိုးရေးကိုအဓိကထားတာဟာပြည်သူဘဝကိုအစိုက်အတောက်ဖြစ်စေတယ်လို့ဆိုပါတယ်လူမျိုးရည်ရွယ်အတွက်လက်နက်ကင်ကြတာမို့လက်နက်ကင်ပဋိပက္ခနဲ့လူမျိုးရေးဆက်ဆံနေတာထင်ရှားပါတယ်တဲ့နိုင်ငံသားဖြစ်မှုနဲ့အခွင့်အရေးခံစားမှုမှာလူမျိုးရေးကင်းရှင်းမှုလိုပါတယ်တဲ့နိုင်ငံရေးနဲ့ညီညာရေးဖြစ်စဉ်ကြောင့်လူမျိုးကွဲခြားမှုခိုင်မာသွားတာမျိုးမဖြစ်သင့်ဘူးလို့ဆိုပါတယ်ဒီကိစ္စကိုတပီလုံးမှဆွေးနွေးပြီးခဲရခဲစေစဉ်းစားဆင်ခြင်သင့်တယ်လို့အကြံပြုထားပါတယ
်ဥရောပအခြေစိုက် ICG အဖွဲ့ရဲ့အမြင်ကိုပြည်တွင်းမှဝေဖန်ရှုတ်ချမှာသိကြပါတယ်ဒါပေမဲ့မိမိမကြိုက်တာကိုဓမ္မအဋ္ဌံကြကြလေးလာနိုင်ရင်အကျိုးရှိပါတယ်ဥရောပဒီမိုကရေစီခရီးကြမ်းမှာစိတ်ဓာတ်ပြောင်းလဲရေးနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဆက်ဆက်ပုံကိုတွေ့နိုင်ပါတယ်အသိဉာဏ်ကင်းမဲ့မှုနဲ့ယုံလွယ်မှုကြောင့်ပြည်သူတွေဖိနှိပ်ခံနေရတာဆိုတဲ့18ရာစုဥရောပပညာရှင်တစုရဲ့သုံးသပ်ချက်ဟာအခုအချိန်ထိမှန်နေတုန်းပါပဲအတွေးခေါ်အသည့်အဆန်းနဲ့ကြံစည်ချက်တွေမပေါ်ထွက်နိုင်လို့တိုးတက်ပြောင်းလဲမှုမရှိဘဲရေသေးလိုရပ်တန့်နေတဲ့အတွေးခေါ်ကိုနိုင်ငံသားကဘယ်လိုမြင်သလဲဆိုတာသိဖို့လိုပါတယ်။တိုင်းသားလူမျိုးများရဲ့နစ်နာချက်ကိုမဖြေရှင်းနိုင်မှုနဲ့လုံခြုံရေးမပေးနိုင်မှုဟာလက်နက်ကင်ဆောင်ရခြင်းရဲ့အခြေခံကိုဖြစ်ပေါ်စေတယ်လို့ဆိုပါတယ်။ဒါကြောင့်လူမျိုးရေးကိုအဓိကမထားတဲ့နိုင်ငံရေးနဲ့ဥပဒေရေးရာပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုတယ်လို့အကြံပေးထားပါတယ
်။2008အခြေခံဥပဒေမှာတိုင်းသားလူမျိုးကွဲပြားမှုကိုအတိအမှပြုပြီးမဲ့အရွယ်အစားကိုလိုက်ပြီးကြီးတဲ့ဒေသကသေးတဲ့ဒေသတွေပိုးပြီးအခွင့်အရေးရတဲ့အတွက်တိုင်းသားအချင်းချင်းပြန်ဆိုင်အောင်ဖန်တီးတယ်လို့ဖြစ်နေပါတယ်။မကျေနပ်တဲ့တိုင်းသားဟာလက်နက်ကင်တဲ့ဤကိုသုံးနေတုံးပါပဲ။နိုင်ငံရေးအာဏာလုပ်ကြီးအုပ်ထားတဲ့မြန်မာကိုမယုံလို့လက်နက်ကင်တိုင်းသားတွေပေါ်ပေါက်လာပါတယ်။2017ကဒီမိုကရေစီပြုပြင်ရေးဟာတိုင်းရင်းသားတွေကျေနပ်လောက်เสียမရှိပါဘူးနိုင်ငံလူနိုင်ငံသားအလုံးအကျုံးဝင်တဲ့အမျိုးသားပုံရိပ်အသွင်သဏ္ဍာန်ကိုဖော်နိုင်စွာမရှိတဲ့လောက်ဖြစ်နေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဟာလူမျိုးရေးစိတ်ဓာတ်ကြောင့်ပေါ်ပေါက်လာတဲ့အုပ်စုတွေဖြစ်ပါတယ်
လူမျိုးအခြေခံတဲ့ပဋိပက္ခသက်ဆိုးမရှိဖို့ပြုပြင်ပြောင်းလဲရေးဖြစ်စဉ်မှာအခွင့်အလမ်းပွင့်လာပေမဲ့ပြုပြင်ရေးလှုပ်တုံးမှာလူမျိုးရေးဝါဒရှင်သန်ကြီးထွားလာပါတယ်နိုင်ငံရေးစီးပွားရေးနိုင်ငံသားဖြစ်ရေးလူအခွင့်ရေးနဲ့လက်နက်ကင်ပဋိပက္ခမှာလူမျိုးရေးဟာပိုပြီးအဓိကကျလာတာကိုတွေ့ရပါတယ်ရခိုင်ပြည်နယ်မှာရခိုင်လက်နက်ကင်တပ်ပေါ်ထွက်လာတာဟာရွေးကောက်ပွဲစနစ်ရဲ့အား နေသူတွေဟာဘယ်သူအားကိုးရမှန်းမသိဖြစ်လာကြပါတယ်ဒီလိုအခြေအနေမှာမိမိလုံခြုံရေးအတွက်လက်နက်ကန်အုပ်စုဖွဲ့စည်းတာကိုမျက်မှောက်ခင့်မှာမကြာခဏတွေ့ရပါတယ်ဒါကြောင့်လူမျိုးနဲ့ပတ်သက်တဲ့အမြင်ကိုပြောင်းလဲဖို့လိုတယ်လို့ ICG အဖွဲ့ကဆိုပါတယ
်စစ်အာဏာသိမ်းပြီးနောက်ပိုင်း NUG အမျိုးသားညီညွတ်ရေးအစိုးရပေါ်ထွက်လာတာဟာလူမျိုးရေးပြည်ထနာကိုကင်တွယ်ဖို့အခွင့်အလမ်းပွင့်သွားနိုင်ပါတယ်အမျိုးဘာသာသာသနာဆိုတဲ့အမျိုးသားရေးဝါဒကိုအစိုးရအဆက်ဆက်ကအကောင့်တဲဖော်ဖို့ကြိုးပမ်းတာကြောင့်အနည်း90ကျော်ပြည်တွင်းစစ်ဖြစ်နေတာလို့ NUG ကဆိုပါတယ်ပြည်တွင်းစစ်ကိုအဆုံးသတ်ပြီးတိုင်းရင်းသားအားလုံးငြိမ်းချမ်းစွာရှင်တွဲနေထိုင်တဲ့ပြည်ထောင်စုကိုတည်ထောင်လို့ရင်အမျိုးဘာသာသာသနာကိုအခြေခံတဲ့အမျိုးသားရေးဝါဒကိုစွန့်လွတ်ရပါလိမ့်မယ်ဒါမှသာတိုင်းရင်းသားအားလုံးလူလာနေတဲ့ Federal Democracy ပြည်ထောင်စုကိုတည်ထောင်နိုင်လိမ့်မယ်လို့ NUG ကယူဆပါတယ်။စစ်အာဏာသိမ်းမှုကြောင့်အရင်ကရှိခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အမျိုးသားညီညွတ်ရေးအစိုးရရဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေမဟာမိတ်အဖြစ်ပူးတွဲလှုပ်ရှားနေတာ Federal ပြည်ထောင်စုတပ်မတော်ပေါ်ထွန်းမယ်အလားအလာဖြစ်ကြောင်းဖက်ဒရယ်ပြည်ထောင်စုရေးရာဝန်ကြီးဌာနကထုတ်တဲ့ဖက်ဒရယ်စာဆောင်မှာအကျယ်တဝင့်ဆွေးနွေးထားပါတယ်စစ်တပ်ကလူမျိုးရေးဝါဒကျင့်သုံးလို့တိုင်းရင်းသားကလူမျိုးရေးဝါဒနဲ့တုံ့ပြန်နေတာကိုဖက်ဒရယ်စနစ်ကဖြေရှင်းနိုင်တယ်လို့အမျိုးသားညီညွတ်ရေးအစိုးရကယုံကြည်ကြောင်းဖော်ပြထားပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးတုံးသက်ချက်အပြီးဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာဒီဘက်မှာတော့ကိုဗစ်ဖြစ်ပြီးအိမ်မရတဲ့အကြောင်းကိုပြောပြထားပါတယ်မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါအခုတစ်ခေါက်ဖြစ်ပြီးနောက်ဆက်တွဲဖြစ်ညာဘက်အိမ်မရတာတွေတချို့ဖြစ်လာတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်အဓိကဘာကြောင့်အခုလိုဖြစ်လာရပါသလဲဒီအကြောင်းဩစတြေးလျနိုင်ငံအခြေစိုက်စိတ်ကျန်းမာရေးအထူးကုသမားတော်ကြီးလည်းဖြစ်မြန်မာစစ်တပ်ကသူတွေရဲ့ဂုံလူဆောင်ပမောက္ခလည်းဖြစ်တဲ့ဒေါက်တာရေမွန်တင့်ဝေကိုကိုဝင်းမင်းကမေးမြန်းဆွေးနွေးတင်ဆက်ထားပါရယ်ခင်ဗျာ
ဟုတ်ကဲ့ဒီခုဆရာဝန်ကြီးဒေါက်တာရေမွန်တင့်ဝေခင်ဗျာကိုဗစ်ဒီတစ်ခါဖြစ်အပြီးမှာပေါ့နော်နောက်ဆက်တွဲတွေတော်တော်ခံစားခဲ့ရတဲ့နေရာမှာလူနာတချို့မှာဆရာကြီးဒီညအိတ်လို့မရတဲ့အနေအထားမျိုးဖြစ်တယ်လို့တော်တော်များများပြောကြရတယ်ဆရာအဲ့ဒါကအဓိကဘာကြောင့်ဖြစ်ရပြီးတော့ဘလိုမျိုးပေါ့နော်တက်တောင်းလုပ်နိုင်မလဲဆိုတာကိုအဓိကဆွေးနွေးမှာမို့အရေးကြီးဆုံးဆိုရင်ဆရာဘာဆရှင်းပြချင်လဲ
ကျွန်တော်တို့လည်းပဲဒီစားရာဒီစားရာပေါ့လေကျွန်တော်တို့နဲ့ဆက်သွယ်တဲ့လူတွေရှိတယ်မိတ်ဆွေအပေါင်းအသင်းတွေရှိတယ်အခုပြောတဲ့အချက်ကတော်တော်လေးအရေးကြီးတဲ့အချက်ဖြစ်တာပေါ့နော်ကိုဗစ်ကတော့သူအင်မတန်ကြောက်စရာကောင်းတဲ့ယောဂါဆိုးကြီးပေါ့လေအဲ့ဒီကနေပြီးတော့ကံကောင်းထုံးမှပြီးတော့ပြန်လေပြီးတော့ကောင်းမှုလာတယ်မထားပါတော့လေအဲ့နော်ဒါပေမဲ့သိလည်းမသိကြသေးဘူးဘယ်ချိန်ပြန်ဖြစ်မယ်ဆိုလည်းမသိကြဘူးအဲ့လိုဖြစ်တဲ့အချိန်မှာလူတော်တော်များများအိပ်မရဘူးတချို့ဆိုလို့ရှိရင်ပြောတယ်လေလွန်ခဲ့တဲ့တရက်သုံးရက်မှာနိုင်တော့ပဲအိပ်လို့ရတယ်ပေါ့လေဘယ်လိုပဲချူစာချူစာအိပ်လို့မရဘူးဆိုတော့ဒါကဘာပြလဲဆိုတော့ခြောက်ချားတာကိုပြတာအိပ်ဆက်ဖို့ဆိုရင်ကောင်းမှုမအိပ်တိုင်ဖို့ဆိုတာကစိတ်အိပ်ချမ်းသာခြင်းကိုယ့်ရဲ့ကြောက်မှခြင်းနဲ့ညီညွတ်တဲ့သူကမှအိပ်လို့ရတာပေါ့အဲ့တော့အိပ်ခါဒီမှာတနေ့ကုန်ပင်မနာတွေကိုဖြေလျှော့ပြီးတော့မှအနာပြီးတဲ့နေ့အိပ်ရမှာအုံနောက်ကလည်းပဲကြီးလင်းလာမယ်အောက်ဆီဂျင်တွေဖြစ်မယ်နောက်နေ့အတွက်လန်းလန်းဆန်းဆန်းနဲ့ဆက်ပြီးလုပ်ကြံလို့ရမယ်အခုကကွာခြောက်ချားနေတဲ့ခါကျတော့ကြောက်လန့်နေတယ်
ဟုတ်ကဲ့ဆရာကြီးခုနကဒီပြန်ဖြစ်မှာမသေးကြတဲ့အတွက်စိုးရိမ်တာအပြင်းပေါ့နော်နောက်ထပ်ရောဆရာကြီးအဓိကခြောက်ချားနေတာလည်းရှိသေးတာ
ကြောက်လန့်တဲ့သဘောကလည်းပဲဘယ်ချိန်ဘာဖြစ်မှာဆိုတော့မသိနိုင်တဲ့သဘောကအသိရေးကြီးတယ်ဒီကိုဗစ်ဆိုတဲ့ရောဂါရဲ့ဇိုးကြီးဟာကျွန်တော်တို့တစ်သက်တစ်ခါပေါ့လေအခုကတော့ pandemic လည်းဖြစ်နေတယ်ဒီအဆက်ဆက်မှာလည်းပဲဟိုတော့ကြောက်ကြီးယောဂါဖြစ်တာတို့အမျိုးစုံပေါ့လေ
ဟုတ်ကဲ့ကမ္ဘာကတ်ယောဂါကြီးပေါ့ဆရာနော
်ဟုတ်ကဲ့ကမ္ဘာကတ်ယောဂါကြီးတွေဖြစ်ခဲ့ပြီးလူတွေတော်တော်များဆုံးသွားသွားတယ်ကျွန်တော်တို့တသက်တာမှာဒီအချိန်မှာတို့အရေးကြီးအနေကိုဗစ်ဆိုတာလူငယ်ရောလူကြီးရောကျွန်တော်ခံစားရတဲ့ခါကျတော့ကျွန်တော်မြန်မာနိုင်ငံမှာလည်းတော်တော်များများထိပါသွားတယ်ပေါ့လေအဲ့တော့ဆုံးသွားသွားတယ်ပေါ့နော်အဲ့ဒီရဲ့ဟာကို သိတဲ့ခါကျတော့ဒီယောဂါကြီးကိုကိုယ်မကူနာညနေမှုအနေထားရှိလာလူတွေကတော့ကြောက်တာပဲလေကြောက်ပြီးတော့တကယ်တမ်းဖြစ်လာတဲ့ခါကျတော့အိုဘော်ဖွင့်ဖြစ်လာတော့ဗောဗျာ
ဟုတ်ကဲ့မနိုင်မနေ
ဟုတ်ကဲ့ဘာလို့ဆိုတော့အခုခေတ်ကတော့အရင်တည်းကမတူတာက Facebook တရားလည်းပဲ Social Media လည်းပဲတစ်ချိန်လုံးนี่สิเยสเสร็จဖြစ်တဲ့ဟာကိုပေါ်ပြနေတဲ့ခါကျတော့ကို့မှာပဲဖြစ်လာတယ်မလားဟိုစိတ်ထဲမှာခံစားရတယ်အဲတချို့ဆိုလို့ရှိရင်လည်းဥမာဒီဖြစ်သွားပြီမတက်တယ်တော့ဘူးเนาะဖြစ်တဲ့ချိန်မှာလည်းပဲစက်ကမလတ်ဘာဖြစ်နိုင်လဲပေါ့လေဘယ်ချိန်မှာများအသက်ရှူကျက်သွားမလဲအောက်ဆီဂျင်မရပါမလားဆေးရုံမှာတက်ရပါမလားဆေးရုံတက်တဲ့ခါမှာဗန်တီလေတာမှာရှိပါမလားပို့ဆိုးတာကအခုချိန်မှာဒီ political situation နဲ့အကြောင်းလူတွေကဆေးရုံတက်ခွင့်မရတာလည်းအများကြီးရှိတယ်ဆေးကုသခွင့်မရတာလည်းရှိတယ်ကုသပေးမဲ့ဆရာဝန်လည်းအချို့မကုသပေးတဲ့အခြေအနေတွေလည်းရှိတယ်။ကုသပေးလို့ရှိရင်အဲ့ဒီဆရာဝန်တွေမှာလည်းအပြစ်ဖြစ်တဲ့နေထားလည်းရှိတယ်ဆိုတော့အင်မတန်ဆိုးရွားတဲ့အခြေအနေပေါ့လေ။ဒီအခြေအနေမှာဒီယောဂါကြီးခံစားရတဲ့ဥစ္စာကကြီးကျယ်တဲ့ trauma လို့ခေါ်တယ်။စိတ်ဒဏ်ရာလို့ခေါ်တယ
်။ဟုတ်ကဲ့။အဲ့တော့ဘယ်လိုစိတ်ဒဏ်ရာမျိုးလို့ပြောလို့ရလဲဆရာ
။ဟုတ်အများလည်းကြားဘူးတာပေါ့လေ။စိတ်ဒဏ်ရာအကြီးကျယ်ရလို့ရှိရင် post traumatic stress disorder ဆိုတဲ့လက္ခဏာတွေရရှိနိုင်တယ်။အဲ့ဒီ PTSD ဆိုတဲ့ယောဂါကြီးရဖို့ဆိုတဲ့လိုအပ်ချက်ကသေပင်တကားဝါဒရောက်ပြီးတော့ဒီမင်းရဲ့ရေဆိုင်ခဲ့ရတဲ့အတွေ့အကြုံအဲ့ critical experience ကအရေးကြီးဆုံးပဲအဲ့ကိုဗစ်ကအဲ့ဒီမှာပေမင်းတကားဝါနာရောက်ပြီးတကားလာခေါ်ပြီးတော့မှကံကောင်းထောက်မှနဲ့လွတ်ရောက်လာတယ်ပေါ့လေဆိုလို့ရှိရင်လည်းအဲ့ရဲ့ impact က PTSD ဆိုရောဂါလက္ခဏာတွေအများကြီးဖြစ်လာတယ်အဲ့ဒါဘာတွေလဲဆိုလို့ရှိရင်ခြောက်ခြားမယ် panic ဆိုတာရင်တုံပြီးတော့လက်ဖြတ်မယ်ခဏခဏဖြစ်မယ်ဘာကြောင့်မှလည်းမသိဘူး without any precipitance
ကျိုတဲ့လက္ခဏာမပြတာပေါ့နော
်ဟုတ်ကဲ့ထိုင်နေရနေပြုံးနေခြင်းတွေတုံးလာမယ်ခေါင်းတွေမူးလာမယ်လက်တွေကျဉ်လာမယ်အဲ့ဒါကချောက်ချားတဲ့ကြောက်လန့်တဲ့လက္ခဏာကိုပြတယ်။ဘာကြောင့်လဲဆိုတော့အဲ့လို trauma ရသွားပြီဆိုရင်ကျွန်တော်ခန္ဓာကိုယ်မှာ sympathetic nervous system လို့ရှိတယ်။အဲ့ဒီဟာကခန္ဓာကိုယ်မှာရှိတဲ့ဒီ blood pressure တို့ urinary function တို့
ဟုတ်ကဲ့ဒီသွေးပေါင်ခြင်းတို့ဒီစီလံကြောင်းတို့ပေါ့ဆရာနော်
။ဟုတ်ကဲ့အဲ့လိုအတွေးဟာတွေကိုသူကကြိုက်တွေ့ထားတဲ့ဟာစီလံကြောင်းတို့အဲ့ဒါတွေကိုသူအာယုကြောင်းအတွေးအာယုကြောင်းတွေထားတာ။အဲ့ဒီဟာမှာထိခိုက်တယ်လို့သူတို့ပြောတယ် trauma ရသွားတဲ့ခါကျတော့အဲ့ဒါကိုထိခိုက်သွားတဲ့ခါကျတော့လက်ဖြတ်တယ်သွေးပေါင်ခြင်းတွေတက်လာပြန်သွေးပေါင်ခြင်းကျသွားမယ်ရေတွေတုံလာမယ်အဲ့ဒီမှာကိုကပို့ပြီးလက်တော်မှာပေါ့လေအဲ့ဒီဟာခံစားတဲ့တကြောင်ဟာဟတ်တက်ရတော့မှာပဲနော်ဟိုအသက်ရှူလို့မရတော့ဘူးဆိုအဲ့ဒါကိုခြောက်ချားပြီးတော့ပို့ပြီးတော့ကြောက်ပြီးတော့အဲ့ဒါတန်တရားလဲပြီးပို့ပြီးတော့ဖြစ်သွားတာဖြစ်နိုင်တယ်နော်ခုနကကျွန်တော်ပြောလို့လူကကြီးလန့်စားစားလို့ဘယ်ချိန်မှဘာဖြစ်မှာဆိုတော့မသိဘူးဆိုပြီးတော့ရောရက်ခတ်ပြီးတော့ restless ဖြစ်တာလည်းဖြစ်တယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီအိတ်တဲ့အခါကျတော့ဒါတွေအကုန်လုံးကလာထိလို့တာပေါ့ဆရာနော
်ဟုတ်ကဲ့အဲ့ဒီလက္ခဏာကြီးခံစားနေရတဲ့အခါကျတော့နော်နောက်တစ်ခုကလည်းအိတ်တဲ့ခါမှလည်းပဲခုနကကိုခံစားကြရတဲ့ trauma ကြီးကိုပြန်ပြီးတော့ခံစားတဲ့ဘဝမျိုးအိမ်မက်ထဲမှာအိမ်မက်ဆိုးတွေမက်မယ်ဥပတောင်မြင်ကြီးကနေအောက်ကိုကျလာပြုတ်ကျလာပြီးတော့မှခါတယ်လက်လက်ထလက်တဲ့ဟိုတိလူမျိုးဘဝဖြစ်တဲ့ဟာကိုအဲ့ဒါကတော့ဖြစ်ခဲ့တဲ့ trauma ကိုပြန်ပြီးတော့ reliving လို့ခေါ်တယ်အဲ့ဒီဟာကိုပြန်ပြီးကိုခံစားနေတတိတပုံနဲ့အိမ်မက်ထဲမှာအဲ့ဒါကြက်ခွက်တဲ့ကလိုးရတဲ့ခါကျလို့ရှင်လည်းပဲဇောချင်းကြီးပြန်ပြီးကြောက်လာပြီးတော့တကယ်ပဲကိုဖြစ်နေလို့ခံစားရတယ်ပေါ့လေအဲ့ဒီလိုဖြစ်တဲ့အတွက်ကြောင့်ဒီအိတ်လို့မရဘူးဆိုတဲ့ဥစ္စာကိုကျွန်တော်ပြောလို့လေအိတ်လို့ပြဘူးဟာကျန်ကျန်မာမာနဲ့စိတ်လက်ပြောရှင်းမအေးလို့ရမယ်အခုဒီမှာကျတော့ခံစားမှုတွေကများနေတယ်အဲ့ဒီခံစားမှုကလည်းအိတ်တာကိုအတောက်ရှက်ပေးတယ်အေးလို့မရဘူးဆိုတာအဲ့ဒါပါပဲအဲ့တော့တချို့ကလည်းပြောတယ်ပေါ့လေကိုဗစ်ပြီးတဲ့နောက်မှာတော်တော်များများကလုံးဝအိတ်လို့မရဘူးဆိုဘယ်လိုပဲကြိုးစားကြိုးစားအေးလို့မရဘူးဆိုတော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့သူသိကြတယ်ဆိုတဲ့ဘောပေါ့လေ
ဟုတ်ကဲ့ဆရာနောက်ထပ်ရောအဓိကဖြစ်စေတာရှိသေးလားဆရာ
ခုနစိတ်ဓာတ်ရာဖြစ်တဲ့အချိန်မှာ compounding factor ဆိုတာလေပိုဆိုးစေတဲ့အချက်ကလက်ရှိနိုင်ငံရေးအခြေအနေပေါ့လေကျွန်တော်တို့military coup နော်စစ်အာဏာသိမ်းပြီးတကာလာမှာဖြစ်ပျက်တဲ့ဖြစ်ပျက်တွေပေါ့နော်လူတွေလူငယ်လေးတွေအဖမ်းခံရတယ်ဟိုအမျိုးဆုံးပဲဗျာနေ့စဉ်ရက်ဆက်ဖြစ်နေတော့လူတွေရဲ့ sense of security ကမရှိတော့ဘူးကိုယ့်အိမ်မှာကိုယ်နေရင်းနဲ့လည်းပဲဘာဖြစ်မှန်းဆိုတော့ကြောက်လန့်နေရတာရှိတယ်တချို့လည်းကိုယ်တွေ့ကြုံတွေ့ခဲ့ရတယ်တခါကိုယောဂဖြစ်ပြီးခုနအောက်ဆီဂျင်တွေပြတ်လက်တာလို့တချို့ဆုံးသွားပြီလို့ကြားလိုက်တယ်အဲ့လို very very sad situation တွေလူတွေကခံစားရတော့ဒါကမိသားစုတစုရဲ့ဒီမကဘူးသူနဲ့ပတ်ဝန်းကျင်မှာပတ်သက်တဲ့မိတ်ဆွေပုံစံတွေလည်းအဲ့ဒါတွေခံစားရတယ်။အဲ့ဒီဟာတွေကိုစုပြုံပြီးတော့ compounding factor လို့ခေါ်တယ်ပြန်။စုပြုံပြီးတော့ဖြစ်တဲ့ခါကျတော့ trauma ရဲ့ impact တွေအမှုကကြီးကျယ်လွန်းအားကြီးလို့ဒီ PTSD ဆိုတဲ့ယောဂါကနော်ဟိုအရင်တော့ကတော့ဒီ PTSD ရဖို့ဆိုလို့ရှိရင်စစ်မြေပြင်မှာသွားတဲ့စစ်သားတွေပေါ့ဗျာ။ကြီးစားနေကြမှာပြင်းလွှိုင်းပြင်းလွှိုင်းတဲ့အသက်ကနေကံကောင်းထောက်မှပြီးလွတ်လာတဲ့လူကအဲ့ဒီ trauma ရတယ်ပေါ့။အဲ့ဒါကိုကျွန်တော်တို့ကအရင်တော့ PTSD လို့ခေါ်တယ်။အခုဒီမှာလည်းအလားတူအတွေ့အကြုံအလိုဖြစ်နေတယ်။အဲ့ဒီလိုရတဲ့ပြဿနာကိုအဲ့လိုမပြောဘူး
။ဟုတ်ကဲ့။ကျေးဇူးများတင်ပါဆရာ
။ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာ။
VOA ကတောက်ကြနေမနေခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတခါတော့ထိုင်းအခြေစိုက် Fever Wine တို့သားတွေစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအာမီပါနေဆက်ဒီတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ထန်တလန်မြို့ရဲစစ်ကောင်စီတပ်ကလက်နက်ကြီးပြစ်လို့လူထုတထောင်ခန့်အိန္ဒိယဘက်ကိုထွက်ပြေးတိမ်းရှောင်နေကြရတဲ့ဆိုတဲ့သတင်းကရင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်တို့အကြားမှာတရက်ထက်တရက်တိုက်ပွဲတွေပိုဆိတ်လာနေရဆိုတဲ့သတင်းတွေကိုနားဆင်ကြရမှာပါရှင်
ကျမကနန်းဟောင်းမှာရင်တရင်တွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်ထန်တလန်မြို့အတွင်းစစ်ကောင်စီတပ်ဖွဲ့ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့နေအိမ်16လုံးမိလောင်ပြီးလူဦးရေသထောင်ခန့်နဲ့နေရာကနေအိန္ဒိယနိုင်ငံနယ်စပ်ဖက်ကိုထွက်ပြေးခိုလုံနေကြရပါတယ်။ဇတမလ20ရက်နေ့ကဒုတိယအထုပ်အဖြစ်အိန္ဒိယနယ်စပ်ဖက်ကိုထွက်ပြေးကြတာပါ။လက်ရှိမှာတော့ချင်းပြည်နယ် CNA CDF ပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတို့စစ်ရေးတင်းမာနေဆဲဖြစ်လို့ထန်တလန်မြို့နေလူဦးရေသထောင်နေပါခန့်ကအိန္ဒိယဘက်ကိုထွက်ပြေးတင်းရှောင်နေကြတာဖြစ်ပါတယ်။ထန်တလန်မြို့ဟာခါမျိုးရဲ့အနောက်မြောက်ဘက်23မိုင်အကွာမှာတည်ရှိပါတယ်။လက်ရှိထန်တလန်မြို့ကတော့မြို့ပြက်လိုဖြစ်နေပြီးလူလည်းမရှိသလောက်ဖြစ်နေပြီလို့ဒေသခံတွေကပြောပါတယ်
။ရှမ်းပြည်ရှေ့ပိုင်းကျိုင်းတုံချေစိုက်ထရီကန်တိုင်းကနေတချီလေးမြို့နယ်ထဲမှာရှိတဲ့ပြည်သူစစ်စရင်တွေကိုကောက်ယူပြီးစစ်ကောင်စီတပ်မှရင်အားဖြစ်ပေးဖို့ပြည်သူစစ်ကောင်းဆောင်တွေကိုတိုင်းမှုကတောင်းဆိုလိုက်တယ်လို့သိရပါတယ်။ September 19ရက်နေ့ကတချီလေးမြို့တွင်းမှာရှိနေတဲ့ပြည်သူစစ်တပ်ဖွဲ့တွေကိုခေါ်ယူတွေ့ဆုံပြီးထောက်ပံ့ရေးပစ္စည်းတွေပေးအပ်စဉ်အင်အားဝိုင်းဖြစ်ပေးဖို့ပြည်သူစစ်တပ်ဖွဲ့တွေကိုထရီကန်တိုင်းစစ်ဌာနချုပ်တိုင်းမှုပုံမှုချုပ်မျိုးမင်းထွန်းကပြောပါတယ်။တချီလေးမြို့မှာလူထုကနေဖွဲ့စည်းထားတဲ့ပြည်သူစစ်လက်နက်ကင်တွင်ပြောင်းပြည်သူစစ်တပ်ကဖွဲ့စည်းပေးထားတဲ့နေချားဆောင်တပ်ပြည်သူစစ်စတဲ့ဖြင့်ပြည်သူစစ်အဖွဲ့ပေါင်း35ဖွဲ့ထက်မနည်းရှိတယ်လို့ဒေတာခန်တွေကပြောပါတယ်
။စစ်ကောင်စီတပ်နဲ့ချမ်းဆောင်တပ် BGF ဖူးပေါင်းတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA တပ်တို့အကြားအခုလအတွင်းတိုက်ပွဲပိုဆိတ်လာလို့ပြီးခဲ့တဲ့လတွေထက်တိုက်ပွဲအကြိမ်ကြီးပိုများလာနေပါတယ်။စက်တင်ဘာလ1ရက်နေ့ကစပြီး15ရက်နေ့အထိနှစ်ပတ်အတွင်းမှာပဲထိတွေ့ပစ်ခတ်မှု122ကြိမ်ရှိပြီးစစ်ကောင်စီ BGF ဖူးပေါင်းတပ်ဖက်က90ဦးသေဆုံးပြီး62ဦးထိခိုက်ဒဏ်ရာရရှိသွားပါတယ်။ KNU KNLA တပ်မဟာ5ဖက်ကလည်း5ဦးကျဆုံးပြီး25ဦးဒဏ်ရာရရှိခဲ့ပါတယ်တိုက်ပွဲကြောင့်ဒေသခံလူထု4ဦးသေဆုံးပြီး18ဦးဒဏ်ရာရရှိတယ်လို့ KNU ထုတ်ပြန်ထားတဲ့တိုက်ပွဲစီးရင်အရာသိရပါတယ
်မွန်ပြည်နယ်ရေမြုပ်နယ်အတွင်းချောင်းတောင်တရားလုံချုံရေကင်းတဲကိုလက်ပစ်ပုံးနဲ့လာရောက်ဖောက်ခွဲတူတူကိုစစ်ကောင်စီတပ်ဘက်ကပြန်လည်ပစ်ခတ်လို့တေဆုံးသွားပါတယ် September 20ရက်နေ့ညနေပိုင်းကဖြစ်ပွားခဲ့တာပါ September 16ရက်နေ့တုန်းကလည်းရေမြုပ်နယ်တောင်ပိုင်းခေါ်စာမြုပ်နယ်ကပြာဝရွာကြားကမိုင်ထဲဆက်တွယ်ရေးတာဝါတိုင်တစ်ခုနဲ့ရေမြုပ်ရှစ်ဖက်ချမ်းကြောက်မိချောင်းကျေးရွာနီးကမိုင်တဲတာဝါတိုင်တစ်ခုတို့ကိုရေမြုပ်နယ်ပြည်သူ့ကာကွယ်ရေးတပ်YPDF ကဖောက်ခွဲခဲ့ပါသေးတယ်ဖောက်ခွဲမှုပောက်ကွဲမှုတွေကြောင့်လက်ရှိမွန်ပြည်နယ်တောင်ပိုင်းရေမြုပ်နယ်အတွင်းမှာစစ်ကောင်စီတပ်ရဲတပ်တို့ကလုံခြုံရေးတိုးမြင့်ချထားပြီးလမ်းတော်လမ်းလာတူတွေကိုစစ်ဆေးမှုတွေတိုးလှုပ်လာနေပါတယ
်ရခိုင်ပြည်စစ်တွေမြို့မှာ COVID-19 စီကံလိုက်နာမှုပြက်ကွက်တဲ့အတွက်စက်တင်ဘာလအတွင်းဖမ်းဆီးခံရသူပေါင်း80ကျော်ရှိပြီလို့သိရပါတယ်စက်တင်ဘာလ19ရက်နေ့ကစစ်တွေမြို့မေယူလမ်းရှိ Rock and Roll ဆိုင်မှာလူစုလူဝေးပြုလုပ်နေတဲ့သူနဲ့ဆိုင်ရှင်အပါအဝင်လူ14ဦးကိုဖမ်းဆီးခဲ့တယ်လို့ပြည်내ကောင်စီကထုတ်ပြန်ထားပါတယ်လက်စမ်းပိုင်းကလည်းစစ်တွေမြို့မှာလူစုလူဝေးပြုလုပ်တယ်ဆိုပြီးအယောက်60ခန့်ကိုတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးပုံမှန်နဲ့ရဲတပ်ဖွဲ့ကဖမ်းဆီးအရေးယူခဲ့ပါသေးတယ်ရခိုင်ပြည်နယ်ကိုဗစ်တတိယလိုင်းမှာသေဆုံးသူ444ဦးရှိပြီးကူးစက်ခံရသူပေါင်း4600ကျော်ရှိခဲ့ပါတယ်လက်ရှိချိန်မှာကူးစက်မှုရော့ကျနေပေမဲ့မပေါ့ဆကြဖို့နဲ့သက်ဆိုင်ရာတွေကထုတ်ပြန်ထားတဲ့ကိုဗစ်စီးကန်းတွေကိုလိုက်နာကြဖို့ကျန်းမာရေးဝန်ထမ်းတွေကသတိပေးနေကြပါတယ
်ကိုဗစ်ဆက်ကိုရောဂါကူးစက်ခံရတဲ့ clinic ဆေးရှောင်တွေအတွက်ဈေးဝါးနဲ့တခြားလိုအပ်တဲ့အကူအညီတွေကိုနိုင်ငံတကာအကူအညီပေးရဖွဲ့အစည်းတွေကနေဆက်ဖြတ်ကျော်အကူအညီတွေပေးဖို့ကိုရီနီရူမ မှုအတင်းဖွဲ့ကွင်ရဲ့ KCSN ကတောင်းဆိုလိုက်ပါတယ်စက်တင်ဘာ18ရက်နေ့တုန်းကထုတ်ပြန်တောင်းဆိုလိုက်တာပါစစ်ကောင်စီလက်အောက်ခံဂျမားရေးဝင်ကြီးဌာနကဂရီနီပီခေါ်ကရားပြည်နယ်မှာကိုဗစ်ကူးစက်ခံရသူဖားဆောင်မြို့နယ်မှာ29ယောက်မင်းဆဲမှာ26ယောက်လွယ်ကုံမှာ18ယောက်တီမောဆိုးမှာ4ယောက်စုစုပေါင်းတီပြုလူနာ99ယောက်နဲ့တေဆုံးသူ2ယောက်ရှိတယ်လို့ဆိုပေမဲ့ဒုက္ခတဲ့စခန်းကကူးစက်ခံရသူ50ကျော်စင်းကိုတော့ထည့်သွင်းဖော်ပြထားခြင်းမရှိပါဘူး
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်စစ်တွေမြို့မှာစစ်ပွဲတွေရပ်တန့်ဖို့ဆန္ဒပြတောင်းဆိုခဲ့တဲ့ရခိုင်တပ်ကတို့ចောင်းသား၄ဦးကိုမကြသေးမီကထောင်တန်း၂နှစ်ကျော်ချမှတ်လိုက်တဲ့အပေါ်ရခိုင်မျိုးသားပါတီပဟိုယုတ်ဝင်းနဲ့ရခိုင်ចောင်းသားတပ်မကတို့ကကြေညာချက်ထုတ်ပြီးတော့ကန့်ကွက်လိုက်သလိုရခိုင်ပြည်သူတွေကလည်းအဲ့ဒီចောင်းသားတွေအတွက်စိုးရိမ်မှုတွေရှိနေကြပါတယ်။ဒီចောင်းကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်။
ရခိုင်တပ်ကတို့ကြောက်သားလေးဦးထောက်တန်းချမှတ်ခံရတဲ့အပေါ်ပြန်ပြန်ထန်ထန်ကန့်ကွက်တယ်လို့ရခိုင်မြတ်သားပါတီ ANP ယူဝင်းကပြန်ကြားရဲ့တာဝန်ခံကိုစန်းထေဝင်းကအခုလိုပြောပါတယ
်။ဒီဟာဒီဟိုမတရားဖန်ကြီးခင်ဟာမတရားပြန်ပြန်ချမှတ်ခံရတာဒါလုံးဝမဖြစ်တည်ဘူးလက်ခံလို့မရတဲ့အခြေအနေဖြစ်တယ်။ဘာလို့လဲဆိုတော့သူကဒီလူတွေဘက်ကနေရက်တည်ပြီးတော့ဆန္ဒထုတ်ပေါ်ခဲ့ကြတယ်တောင်းဆိုခဲ့ကြတယ်ဒါပေါ်အစိုးရမလိုက်လို့တဲ့ဒီလူကိုမတရားဖန်ကြီးလာတယ်အခုဆိုလို့ရှိရင်ထောက်တန်းနည်းရှင်းချမှတ်တာပြုလုပ်ပြီးဒါတွေကလုံးဝမဖြစ်နိုင်ဘူး။အဲဒါမှမဟုတ်ကျွန်တော်တို့ကပြည်လေးတဲ့တိုင်းနဲ့
ထောက်တန်းချမှတ်ခံရသူတွေကတော့ကိုဦးသန်းနိုင်ကိုမြဲစိုးဝန်းကိုကောက်ထွန်းနဲ့ကိုကျော်နိုင်ထဲတို့ဖြစ်ကြပြီးသူတို့ကိုနိုင်ငံတော်အကြီးညိုပြက်စီမှုတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုပုံမှန်တွေနဲ့မကြသင့်မီကထောက်တန်းနှစ်နိုင်ခွေချမှတ်ခဲ့တာပါလူအခွင့်အရေးမျက်တံသူမြောက်ကွန်ရဒါရိုက်တာဦးမြထွန်းကလည်းဒီလိုထောက်တန်းချမှတ်တာဟာလူအခွင့်အရေးရှုတ်ဖောက်မှုတစ်ခုဖြစ်တယ်လို့အခုလိုပြောပါတယ
်ဒီကျောင်းသား၄ယောက်ကနေပြီးတော့ဒီမန်တက်မလော်ရဲ့လူအခွင့်အရေးရှုတ်ဖောက်မှုပြည်ရဲ့မို့ကျူလာမှုတွေကိုပြည်သူတွေအပေါ်မှာနောက်ထပ်ပြီးတော့ကြွလာရအောင်ဆိုတော့သူတို့ဆန္ဒဖော်ထုတ်တာပဲဖြစ်တယ်။အဲ့လိုဆန္ဒဖော်ထုတ်တဲ့ဟာကိုလည်းတော့သူတို့ဘုံမအမျိုးမျိုးတက်ပြီးတော့သူတို့ကိုထောက်ကြားရဆိုတော့ဒါကတော့နည်းနည်းလွန်ပါတယ်။ဒါလူခွေကိုထောက်ပြတဲ့ကျောင်းသားတွေကိုသူတို့ဖမ်းတယ်ဆိုလို့ဆိုတော့သူတို့လည်းလူခွေသူပေါ့တော့သူပဲလို့ပြောချင
်သူတို့ကလွန်ခဲ့တဲ့နိုင်အော်တိုဘာလအတွင်းကရခိုင်တက်တော်အေနဲ့အစိုးရတက်တော်အကြဖြစ်ပေါ်တဲ့တိုက်ပွဲတွေမှာအရဲသားတွေထိခိုက်မှုရှိတာနဲ့အိုးအိမ်ဆန့်ခွာနေကြရတဲ့အတွက်ထိုးစိုက်တွေရဲ့ဖို့အစိုးရကိုဆန္ဒထုတ်ပွခဲ့ကြတာဖြစ်ပါတယ်ထောက်ရှာခံရတဲ့ကြောက်သားတွေကိုပြန်လွှဲမြောက်စေချင်တယ်လို့ကိုစန်းထေဝန်ကအခုလိုစပြောပါတယ
်သူတို့ကမနစ်ကဒီအော်တိုဘာ19ရက်နေ့ကလေးကနေပြီးတော့ခြုံချုံမှာခြုံနှောင်ထားရပေါ့နော်17လကျော်အကြာမှာကျွန်တော်ကပြန်လွှဲလာမီတော့ရှင်းတာပါဗောလေပြန်လက်ပြန်ရှင်းတာပေါ့အဲဒါပေမဲ့သူတို့ကဒီဗီဒီယိုကောင်းဖက်စင်းနဲ့ရုံးထုတ်ပြီးတော့တယောက်မှလည်းမသိတာတည်းသူတို့ကိုထောက်တယ်နှိရှေစားပလိုက်တယ်အခုလည်းကျွန်တော်တို့ကသူတို့ကိုပြန်ပြီးတော့လက်နာပြင်ပါတ
ယ် AMB ယူဝင်းကထုတ်ပြန်ချက်မှာဒီလိုလောက်ရဟာအာနာရှန်တွေရဲ့ဥပဒေမဲ့လောက်ရဖြစ်ပြီးမတရားပြစ်ဒဏ်ချမှတ်ခါမှာအမြဲဆုံးလွှတ်ပေးဖို့တောက်ဆိုထားသလိုပွန်လမြန်သာမှုမရှိတဲ့တရခွန်ကချမှတ်တဲ့ဆုံးဖြတ်ချက်တွေကိုလက်မခံနိုင်တဲ့အတွက်ပြန်ပြန်ထထန်ကန့်ကွက်တယ်လို့ရခိုင်ကြောက်သားသမဂ္ဂကရင်ကချက်မှာလည်းဖော်ပြထားပါတယ
်ဆက်ပြီးတော့ကချင်လွတ်လပ်ရေးအဖွဲ့ KIOKI ဌာနချုပ်လိုင်စာအနီးကCOVID-19 ရောဂါကာကွယ်ရေးစင်တာနဲ့ပြည်သူတွေနေတဲ့မိုက်ဆက်ပါရွာတွေကိုစစ်ကောင်စီတပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့ KIOKI ကပြောပါတယ်အဲ့ဒီအကြောင်းကိုတော့အမီကစူးစီးထားပြီးနမ်ဟ ோம் ကနေတင်ဆက်ပေးပါမယ်ရှင
်စက်တင်ဘာလ15ရက်ညနေပိုင်းကကချင်လွတ်လပ်ရေးအဖွဲ့ KIA ဌာနချုပ်အနီးကိုစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်အဲ့ဒီအကြောင်းကိုကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့သတင်းနဲ့ပြန်ကြားရေးဌာနတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုစပြောပါတယ
်ကျွန်တော်တို့မိတ်ဆက်ပါကိုဗစ်ရောဂါအကိုချင်းချုပ်ရဲ့စံတာပေါ့အဲ့ဒီနားမှာနှလုံးချောက်သွားတာရှိပါတယ်ဒါကတော့ကျွန်တော်တို့ပြည်သူလူထုရှိတဲ့နေရာယူရလည်းဖြစ်နေတယ်နောက်ခုနပြောလို့ကျွန်တော်တို့ရဲ့ရောဂါချင်းချုပ်နေတယ်လည်းဖြစ်နေတာကျွန်တော်တို့ကေကေတက်ခါလည်းမရှိပါဘူးဆိုတော့အဲ့ဒီပြည်သူလူထုရှိတဲ့နေရာတို့ကြည့်ပြီးသားနဲ့အဲ့ဘက်မှာပြစ်မှတ်ထားပြီးမှပြစ်တာတော့မေကွန်းထုတ်เสียရှိပါတယ်ကျတဲ့နေရာမှာတော့ကျွန်တော်ကဘာမှကြတယ်ဆိုတာတော့ကျွန်တော်ဒီမှာကျွန်တော်ဘာမှပြောလို့ပြောစရာမရှိဘူ
း။အနာသိန်းစစ်တပ်ကအခုလိုမျိုးကိုဗစ်စင်တာလည်းဖြစ်ရရွာလူထုလည်းဖြစ်တဲ့နေရာကိုလက်နက်ကြီးတွေနဲ့ပစ်တာဟာလိုက်နာရမယ့်စီးကန်းတွေကိုချိုးဖောက်တာဖြစ်တယ်လို့ဗိုလ်မှူးကြီးနော်ဘူးကဆက်ပြောပါတယ်
။ခုနကပြောလို့ပေါ့ပြည်သူလူထုရှိတဲ့နေရာမှာကျွန်တော်ရန်တမ်းပစ်တာတော့ဒီစစ်တပ်ရဲ့လိုက်နာရမယ့်စီးကန်းကိုလည်းချိုးဖောက်တယ်လို့ကျွန်တော်ပြောလို့ပြောလို့ပါတယ်နောက်တစ်ခုရှိတာကတော့မတိတဲ့နေရာလည်းမဟုတ်ဘူး။နောက်အဝေးကြီးနေရာလည်းမဟုတ်ပါဘူး။တိလျက်နှစ်သားနဲ့ဒီဝင်းပစ်တာကတော့ဒီပြည်သူလူထုအတွက်တော့
ဆစ်တုခရောက်ပါတယ်အဲဒီလုချမှုကိုလည်းဒီတက်မွေးဝန်ချောင်းကိုလည်းဘာမှအလိုလိုမရဘူးမန်ဆက်ပါဂျီရနီယာကနှစ်ထောင်နှစ်ဆယ်ခုနှစ်မေလနှစ်ဆယ်ရက်နေ့ကတမရောကကွယ်ရေးဦးစီးချုပ်ယုံတွဲဖက်စီရေးချုပ်ဦးဆောင်ပြီး KIA ထင်းချုပ်နယ်မြေအတွက်ကိုဗစ်19ရောဂါကာကွယ်ရေးသုံးပစ္စည်းတချို့ကိုလာရောက်ပေးအပ်တဲ့နေရာဖြစ်တယ်လို့ဗိုလ်မှူးကြီးနော်ဘူးကဆက်ပြောပါတယ်ဒီအဲ့ဒီနေရာကတော့ဒီကိုဗစ်ရောဂါ ဒီကာကွယ်ထိချုပ်နေပြီဖြစ်ပါတယ်ဒါအလုံးနဲ့တာဝန်ဖြစ်ပါတယ်ဒါတက်မတော်မှလည်းတာဝန်ရှိပါတယ်နော်သူတို့လည်းလာခဲ့တဲ့နေရာဖြစ်ပါတယ်သူတို့လည်းရောက်ခဲ့တဲ့နေရာဖြစ်ပါတယ်ဆိုတော့အဲဒီလိုမျိုးနေရာမှာလည်းနေချင်းနဲ့ပြည်တယ်ဆိုတာကတော့ဒီပြည်သူလူထုကိုလည်းပြုံးဆိုင်တာဖြစ်နေတော့သူတို့ကိုဗစ်ရောဂါအတွက်လည်းသူတို့ကဘာမှဖြစ်ုံဆိုင်တဲ့လို့ပုံစံဖြစ်နေတယ်လို့ကျွ ပြစ်ခတ်နေတာစည်ရေးအရလူအမှုမရှိပဲပြည်သူပိုင်းပျက်စီးတွေကိုဖျက်ဆီးနေတာတိုက်ပွဲတွေအတွင်းအရတားပြည်သူတွေကိုထိခိုက်စေတာနဲ့ပြည်သူတွေရဲ့မြို့ရွာတွေနဲ့နေအိမ်တွေကိုပြစ်ခတ်ဖျက်ဆီးနေတာဟာနိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးရောမအုပ်ရေအရစစ်ရဇဝတ်မှု
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။ချင်းပြည်နယ်ထန်တလန်မြို့ထဲစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်လို့လူထုသထောင်ခန့်အိန္ဒိယနယ်စပ်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြပါတယ်။ရှမ်းပြည်အရှေ့ပိုင်းတချီလိုက်မြို့နယ်အတွင်းရှိပြည်သူစစ်တွေအာဏာသိမ်းတပ်ကိုစစ်အင်အားဖြည့်ဝေးဖို့တွစ်ကန်တိုင်းမှုကညွန်ကြားထားပါတယ်။
ရှင်တို့ခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသတင်းခေါက်ကတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်ပိုင်းကအစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မကအာမီပါ။ဖီဝါဝိုင်းတော်သားရဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ VOA အထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ကိုစာရေးသားမယ့်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ကျွန်တော်တို့ VOA Facebook စာမျက်နှာ checkbox မှာလည်းလာပြီးတော့စာရေးသားနိုင်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ်ဗျာ။
မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအကျပ်တဲ့နှစ်ပတ်သက်လို့ရှစ်တော်အရှေ့နိုင်ငံများတင်အာဆီယံနိုင်ငံခြားရေးဝန်ကြီးတွေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကြာသပတေးနေ့ကဆွေးနွေးပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်လို့ရတွေကိုအဆုံးသတ်အောင်စစ်တပ်ကိုဖိအားပေးဖို့နဲ့အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာဘုံသဘောတူညီချက်၅ရပ်ကိုလို မာတမချီဦးကျော်မိုးထွန်းအန်ယူဂျီမြို့သားညီအစ်ကိုရကိုစရီနဲ့နယူးယောက်မြို့မှာတွေ့ဆုံခဲ့ပါတယ်။ကမ္ဘာလူရေထောက်ဝက်လောက်ဟာကျန်းမာရေးနဲ့ညီညွတ်တဲ့စားတောက်တွေကိုမရရှိကြတဲ့အကြောင်းကုလသမဂ္ဂကြီးခဲကပြောဆိုလိုက်ပါတယ်။ကမ္ဘာပေါ်ကနိုင်ငံတိုင်းလူတိုင်းဝိုင်းတိုင်းအိမ်အောင်စုတိုင်းမှာအစားတောက်ဟာမရှိမဖြစ်လိုအပ်ပေမဲ့လည်းလုံလုံလောက်မရရှိကြတဲ့သူတွေကမ္ဘာနေရာတော်တော်များများရှိနေတယ်လို့အထွေထွေမှုချုပ်အန်တိုနီယိုကူတာရက်စ်ကကြာသပင်းနဲ့ online ထိပ်သီးအစည်းအဝေးမှာပြောဆိုလိုက်တာဖြစ်ပါတယ်။ Australia နိုင်ငံအတွက်ဒီဇယ်စွမ်းအင်တို့ရင်းကုန်သင်္ဘောတွေတိစောက်ပြီးမဲ့အစီအစဉ်ပြတ်ခဲ့ပြီးတဲ့နောက် American နဲ့ဆက်ဆံရေးထိခဲ့ခဲ့ရတာတွေကိုကုစားဖို့လက်တွေ့ဆောင်ရွက်မှုတွေနဲ့အချိန်ပေးရလိမ့်မယ်လို့ပြည်ထောင်နိုင်ငံဂျာယီဝန်ကြီး Jean Yves Le Drian က American နိုင်ငံဂျာယီဝန်ကြီး Anthony Blinken ကိုပြောဆိုလိုက်ပါတယ်။ Australia နိုင်ငံအတွက် Nuclear စွမ်းအင်တို့ရင်းကုန်သင်္ဘောတွေကို American နဲ့ Britain တို့ကတိစောက်ပြီးမဲ့အစီအစဉ်ကိုပြီးခဲ့တဲ့သတင်းပတ်ထဲကြီးညာလိုက်တဲ့အတွက်ပြည်ထောင်နိုင်ငံကမချင်မနှက်ဖြစ်ခဲ့ရကအမေရိကန်နဲ့ဩစတြေးလျကတာမတ်ကြီးကိုပြန်လည်ဆင့်ခေါ်ခဲ့တဲ့အထိတာမတ်ကြီးအရာတင်းမာမှုတွေနဲ့လည်းကြုံခဲ့ရတာဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။တရင်အချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီခုတ်နဲ့ဆူပါအယ်တယပ်တို့ဖြစ်ကြပါတယ်။VOA ရဲ့တောက်ကြနေမနေ့ခင်းအစီအစဉ်တွေကိုကျွန်တော်တို့ထုတ်လွှင့်နေကြဒီလိုင်းနိုမီတာ25 40 51တို့နဲ့ဒီ VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice